Welcome to the Voice of America in Burmese.
VOA မင်္ဂလာတနင်္ဂနွေမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်အသံရဲ့2022ခုနှစ်ဖေဖော်ဝါရီလ20ရက်တနင်္ဂနွေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အချိန်နှေးမှာပဲ VOA Facebook စာမျက်နှာနဲ့ကရုပ်သံနဲ့အတူတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်မောင်ဆိုမင်းပါဒီကနေ့တနင်္ဂနွေမနက်ခင်းထုတ်လွှင့်မဲ့မြန်မာနိုင်ငံရဲ့နိုင်ငံတကာသတင်းတွေကတော့ရုရှားယူကရိန်းစီးရဲတင်းမာမှုနောက်ဆုံးအခြေအနေ၊နှွေဦးတော်လှန်ရေးအထိမ်းအမှတ်စုတောင်းပွဲ၊ဆန္ဒပြပွဲတွေပြုလုပ်ကြတဲ့သတင်း၊ကနေဒါနိုင်ငံကကိုဗစ်ကန့်သတ်ချက်စီကန်းတွေကိုစန့်ကျင်ဆန္ဒပြတဲ့ကုန်တင်ကားသမားတွေကိုရဲတပ်ဖွဲ့ကရှင်းလင်းတဲ့သတင်းစတဲ့သတင်းတွေဖြစ်ပါတယ်။အဲဒီနောက်သတင်းပေးပို့ချက်တွေ၊စူးစီးတင်ပြချက်တွေကိုလည်းထုတ်လွှင့်ပေးပါမှာ။အဲ့ဒီအထက်ကထုတ်လွှင့်ပေးမှာတစ်ခုကတော့
လက်မကြီးကနေတိုင်းဖြစ်တယ်ဆိုတာသူတို့ကနေနေရှင်းနေနေမယ်ဆိုလို့ရှိရင်သူတို့မလာခင်အရင်ချူဖြစ်တဲ့ဒီကော်ပိုရိတ်နိုင်ငံမှာရှိတဲ့အမြောက်တက်ကြည့်တယ်အမြောက်တက်အနေပြီးတော့နှမ်းနှမ်းဖြစ်တယ်120မှာနှမ်းနှမ်းဖြစ်တယ်ဒီလူလူအိုးဝေးကြားတဲ့နေရာရှိတဲ့နေရာအကုန်ပြစ်ထည့်သွားတာပဲ
ကရင်ပြည်နယ်မှာစစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အကြောင်းသတင်းမှကြားရမှာပါအဲ့ဒီနောက်တဆက်တဲ့သတင်းတိုင်းမှာစစ်ကောင်စီတပ်တွေနဲ့ဒေသကာကွယ်တပ်တွေတိုက်ပွဲဖြစ်နေကြတဲ့အကြောင်းကိုလည်းကြားကြရမှာဖြစ်ပါတယ်ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေအနေနဲ့ဒုအသံဒီမိုကရေစီနဲ့လူ့အခွင့်အရေးခေတ်ပြိုင်ကဘာတပတ်အတွင်းမြန်မာသတင်းတပတ်အတွင်းနိုင်ငံတကာသတင်းတွေကိုဒုတိယပိုင်းမှာကြည့်ရှုနားဆင်ကြရမှာဖြစ်ပါတယ်ကဲအခုတော့ဒီကနေ့တနင်္ဂနွေမနက်ခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကျွန်တော်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
ယူကရိန်းသမ္မတဗလာဒီမီယာပူတင်ဟာယူကရိန်းကိုဝင်တိုက်ဖို့အတွက်ဆုံးဖြတ်ပြီးသားဖြစ်နေမယ်လို့သူယုံကြည်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကသမ္မတအင်ဗျူမှာတောက်ချာနေကပြောကြားပြီးတဲ့နောက်စနေနေ့မှာပဲယူကရိန်းအရှေ့ပိုင်းမှာပြစ်ခတ်မှုတွေတိုးလာတယ်လို့သမ္မတပူတင်ကလည်းသူ့ရဲ့ကြီးမားတဲ့စီးလက်ကျင်မှုတွေကိုကိုယ်တိုင်ကြီးကြပ်နေတာဖြစ်ပါတယ်ရုရှားသမ္မတနဲ့ဘယ်လာရုစ်သမ္မတတို့ဟာရေငုပ်သင်္ဘောပေါ်ကနေပြစ်လွှတ်ရတဲ့တိုက်ချင်းပြစ်ပက်ထင်းတက်ဒုံအပါဝင်လက်နက်တွေနဲ့တိုက်ခိုက်မှုမျိုးစုံပါဝင်တဲ့စီးလက်ကျင်မှုကိုကိုရန်ကြီးကြပ်ခဲ့ကြတယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။စနေနေ့မှာလစ်သူရေးနီးယားကိုတွားရောက်ခဲ့တဲ့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်ဒ်အော့စတင်ကတော့ရုရှားတပ်သားတသိန်းခွဲကျော်ဟာအခုခါမှာယူကရိန်းနယ်စပ်တစ်ကျော်မှာအသင့်အနေထားရှိနေပြီဖြစ်ပြီးအမေရိကန်ကမဟာမိတ်တွေနဲ့အတူရပ်တည်နေပါတယ်လို့လစ်သူရေးနီးယားသမ္မတနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ For months now, Russia has been building up its military forces in and around Ukraine.
ရုရှားဟာဘယ်လာရုစ်အပါအဝင်ယူကရိန်းပတ်ဝန်းကျင်တစ်ဝိုင်းမှာစစ်တပ်အင်အားတိုးချနေတာလနဲ့ချင်းရှိနေပါပြီ။အခုခါမှာဝင်တိုက်ဖို့အတွက်အသင့်အနေထားကိုပြင်နေတာပါ။ဒါကြောင့်လည်းအခုလစ်သူရေးနီးယားကိုလာရောက်တာဖြစ်ပြီးလစ်သူရေးနီးယား၊အက်စတိုးနီးယားနဲ့လက်တီးယားဒေသခံတွေလာမကရုရှားသမ္မတနဲ့အစိုးရကိုသိစေချင်တာကအမေရိကန်ဟာသူ့မဟာမိတ်တွေနဲ့အတူရပ်တည်နေတယ်ဆိုတာပါပဲလို့ပြောသွားတာပါ။နေတိုးအဖွဲ့အတွင်းမှူးချုပ်ယန်စတိုတိုင်ဘတ်ကလည်းယူကရိန်းကိုချိမ့်ချောင်းနေတဲ့ရုရှားအတွက်နေတိုးစီကနေရုရှားလူလာတာတဲ့ပိုးတဲ့တုံ့ပြန်မှုတွေရမှာဖြစ်ကြောင်းဂျာမနီကလုံခြုံရေးညီလာခံမှာစနေနေ့ကပြောကြားခဲ့တာပါယူကရိန်းအရှေ့ပိုင်းဒွန်ဘတ်စ်ဒေသမှာစနေနေ့တညလုံးတနက်တန်းတွေမော်တာကြီးတွေနဲ့ပစ်ခတ်တန်းတွေအပြင်ပောက်ကွဲတန်းတွေပါညံနေပြီးစစ်ရေးစင်ွေတွေတန်းနေတဲ့အတွက်စီးပတိပတ်ကကြီးဖြစ်တော်မလားလို့စိုးရိမ်မှုတွေတိုးလာနေကြပါတယ်တိုက်ခိုက်ရေးလုံနိုင်သူအမျိုးသားတွေဒေသလက်နက်ကင်အဖွဲ့မှပါဝင်ဖို့အတွက်လာရောက်လက်မှတ်ရေးထိုးရမယ်လို့စနေနေ့မှာပဲဒုံးစညက်အကြီးအကဲဖြစ်တဲ့သူ့ကိုယ်သူကြီးညာထားသူကကြီးညာချက်ထုတ်ပြန်ခဲ့တာပါယူကရိန်းအရှေ့ဆောင်ကရုရှားလိုလားသူတွေထိမ့်ချုပ်ထားတဲ့ဒီဒွန်ဘတ်စ်ဒေသကနေအသက်18နှစ်ကနေ55နှစ်အတွင်းအမျိုးသားတွေကိုလည်းပြင်ပထွက်ခွာခွင့်ပိတ်ထားလိုက်တာဖြစ်ပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ကလည်းစနေနေ့မှာပဲအရန်စစ်တီတွေအတွက်သင်တန်းပေးဖို့နဲ့စီးလေ့ကျင့်မှုတွေလုပ်ဖို့အတွက်အမိန်ထုတ်ပြန်ခဲ့တာပါဒါဟာနှစ်ဆင်ပြုတ်လုံနေကြဖြစ်ပေမဲ့ပုံမှန်အားဖြင့်ဧပြီလထဲမှာလုတ်လေရှိပေမဲ့ဒီနှစ်မှာတော့ဖေဖော်ဝါရီလထဲဆော့လုတ်ခဲ့တာလို့လည်းအကဲခတ်တွေကထောက်ပြနေပါတယ်ရုရှားရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးအားလုံးကသိနှင်နေတယ်လို့ရုရှားဟာကျူးကျော်တိုက်ခိုက်ဖို့အတွက်မမှန်ကန်တဲ့အကြောင်းပြချက်တွေဖန်တီးပြီးသူအပြစ်ကင်းချောင်းပြောဆိုလေရှိတယ်ဆိုတာအားလုံးကသိထားပြီးဖြစ်ကြောင်းအမေရိကန်ဒုသမ္မတကမလာဟဲရစ်က ဂျာမနီနိုင်ငံမျိုးနစ်လုံခြုံရေးညီလာခံမှာပြောကြားခဲ့တာပါ။ယူကရိန်းကိုရုရှားကဝန်တိုက်နိုင်တဲ့သတိပေးချက်တွေတိုးလာနေတယ်လို့ရုရှားကအားပေးထောက်ခံထားတဲ့သဘုံတွေထိန်းချုပ်ထားတဲ့ယူကရိန်းဒေတာတဝက်အကြမ်းဖက်မှုတွေပေါ်ပေါက်နေချိန်မှာပဲယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံပြီးပြဿနာကိုဖြေရှာဖို့အတွက်တောင်းဆိုလိုက်ပါတယ်။ရုရှားသမ္မတဘာကိုလိုချင်နေလဲဆိုတာကိုမသိတဲ့အတွက်တွေ့ဆုံဆွေးနွေးလိုကြောင်းဂျာမနီနိုင်ငံမျိုးနစ်မြို့လုံခြုံရေးညီလာခံမှာပြောကြားလိုက်တာဖြစ်ပါတယ်။ရုရှားသမ္မတအနေနဲ့တွေ့ဆုံမဲ့နေရာကိုရွေးချယ်နိုင်ကြောင်းနဲ့ယူကရိန်းအနေနဲ့ငြင်းချမ်းစွာအဖြေရှာရေးအတွက်တန်တမာရေးလမ်းကြောင်းတိုင်းပင်ဆက်ပြီးသွားမယ်လို့လည်းပြောပါတယ်။အနောက်နိုင်ငံခေါင်းဆောင်တွေကရုရှားဟာယူကရိန်းကိုအချိန်မရွေးဝင်တိုက်နိုင်တယ်လို့သတိပေးချက်တွေတိုးလာနေပါတယ်။အရှိယူကရိန်းကခွဲထွက်ရေးခေါင်းဆောင်တွေကစနေနေ့မှာစီးရီးအပြစ်ချထားဖို့အတွက်အမိန့်ပေးလိုက်ပြီးတိတ်မကြခင်မှာပဲယူကရိန်းသမ္မတကအခုလိုပြောကြားလိုက်တာလည်းဖြစ်ပါတယ်။ရက်ပိုင်းတွင်စစ်မှတ်ဖြစ်ပွားမယ့်လက္ခဏာတွေတွေ့လာတာကြောင့်ဂျာမနီနဲ့ဩစတြေးလျတို့ကယူကရိန်းမှာရှိတဲ့သူတို့နိုင်ငံသားတွေကိုပြန်ပြီးတော့ထွက်ခွာဖို့ပြောကြားခဲ့ကြတာဖြစ်ပါတယ်။2014တုန်းကယူကရိန်းအရှေ့ပိုင်းမှာရုရှားလူလာသူခွဲထွက်ရေးသမားတွေနဲ့ယူကရိန်းတပ်တို့ကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်လူပေါင်း 14,000 လောက်သေဆုံးခဲ့ရတာဖြစ်ပါတယ်။ရုရှားအနေနဲ့ယူကရိန်းနယ်စပ်တွေအနီးတဝိုက်စီးရေးလှုပ်ဆောင်မှုတွေကိုရှော့ချမယ်အထောက်အထားမတွေ့ရတဲ့အတွက်အခြေအနေဟာအထူးစိုးရိမ်ရဆဲဖြစ်ကြောင်း G7 ကမ္ဘာအင်အားကြီးနိုင်ငံ9နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေကပြောကြားလိုက်ပါတယ်။ဂျာမနီနိုင်ငံမြူနစ်ကလုံခြုံရေးညီလာခံမှာG7 နိုင်ငံကြီးဝန်ကြီးတွေစနေနေ့ကအတိအကျတွေ့ဆုံပြီးယူကရိန်းအရေးကိုဆွေးနွေးခဲ့ကြတာဖြစ်ပြီးအခုလိုပြောဆိုလိုက်တာပါရုရှားအနေနဲ့တန်တမာရေးလမ်းကြောင်းကိုရွေးချယ်ဖို့အခြေအနေတွေတင်းမာနေတာကိုရှော့ချဖို့ယူကရိန်းနယ်စပ်နားမှာချထားတဲ့တပ်တွေပြန်ရုပ်သိမ်းဖို့နဲ့နိုင်ငံတကာဂတိကဝတ်တွေကိုအပြည့်အဝလိုက်နာဖို့ G7 နိုင်ငံတွေကတောင်းဆိုကြောင်းအစည်းအဝေးပြီးဗြိတိန်နိုင်ငံကြီးဌာနကပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ပထမခြေလှမ်းအနေနဲ့ရုရှားကယူကရိန်းနယ်စပ်တကြောကသူ့စင်အားကိုရှော့ချမယ်လို့ကြေညာထားတာကိုအကောင့်ထဲပေါ်မယ်လို့မျှော်လင့်ထားကြောင်းဒါပေမဲ့ဒီလိုရှော့ချမယ်အထောက်ထားဘာမှမတွေ့ရဘူးလို့ပြောပါတယ်။ဂျာမနီနိုင်ငံခြားရေးဝန်ကြီးဦးဆောင်တဲ့ဒီအစည်းအဝေးကို EU ဥရောပသမဂ္ဂနိုင်ငံခြားရေးအကြီးအကဲဂျိုးဆက်ဘိုရယ်နဲ့အတူ American, Britain, ပြင်သစ် Italy, Canada နဲ့ Japan နိုင်ငံခြားရေးဝန်ကြီးတွေတက်ရောက်ခဲ့ကြတာဖြစ်ပါတယ်။ G7 နိုင်ငံခြားရေးဝန်ကြီးတွေအနေနဲ့ယူကရိန်းအရေးနဲ့ပတ်သက်ပြီးအနီးကပ်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းလည်းဂျာမနီဝန်ကြီးဌာနပြောခွင့်ရကပြောပါတယ
်ဗီအိုအမေရိကန်တဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 933နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင်
VOA အမေရိကန်အတန်ကသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံကဒီမိုကရေစီရေလှုပ်ရှားမှုတွေကိုအားပေးထောက်ခံဖို့အမေရိကန်နဲ့ဥရောပရောက်မြန်မာအရေးလှုပ်ရှားသူတွေကစနေနေ့ကစုဝေးခဲ့ကြပါတယ်နယ်သာလန်နိုင်ငံမှာတော့အာဏာသိမ်းမှုစန့်ကျင်လှုပ်ရှားမှုမှာပေးဆုံးခဲ့ရသူတွေအတွက်အောင်းမွေစူတောင်းပွဲနဲ့အတူရမုံငွေရှာခဲ့ကြတယ်လို့လည်းလှုပ်ရှားမှုမှာဥဆောင်ပါဝင်ခဲ့တဲ့တန်ငါတော်တပါးဖြစ်တဲ့အရှင်သန္တာဝရကပြောပါတယ
်ဒီနေ့လောရရည်ရွယ်ချက်ကတော့ຫນွေဦးတော်လန်ရေးမှာကြာဆုံးသွားတဲ့ရဲဘော်တွေအလုံးအတွက်သူတို့ကိုရည်စူးပြီးတော့မှဆူတောင်းပွဲလုပ်ပါတယ်ပြီးတော့ဦးဇင်းတို့ຫນွေဦးတော်လန်ရေးကိုအထူးအဓိကပံ့ပိုးပေးရမယ်ဘွန်းစာချုပ်ရောင်းချတဲ့ပွဲအဲ့တော့ဒီပွဲမှာတို့တက္ကသိုလ်မှတွေရောက်လာပြီးတော့မှဘွန်းတွေဝယ်ယူအားပေးကြတာအထူးကျေးဇူးတင်ပါတယ်နောက်လည်းဆက်ပြီးဝယ်ကြဖို့မလာသေးတဲ့လူတွေလည်းလာဖို့ဝယ်ပြီးသားလူတွေလည်းလာစဉ်အ ਨੇ ဆုံးကတလောက်100ဆိုတဲ့ဘုံမျိုးတွေဝယ်နိုင်ဖို့အတွက်ဦးစင်းတိုက်တွန်းပါတယ်
။နယ်သာလန်နိုင်ငံလိုင်တိုင်မြို့ကလှုပ်ရှားမှုမှာ NUG အမျိုးသားညီညွတ်ရေးအစိုးရအတွက်ဒေါ်လာ2000ဘောနီးပါးရောင်းချနိုင်ခဲ့တယ်လို့လည်းပြောပါတယ်။မကြသေးခင်ကမုံတိုင်းတန်တင့်ခဲ့တာကြောင့်အများပြည်သူသုံးကားရထားတွေမထွက်တာကြောင့်အခက်အခဲတချို့ရှိနေတဲ့ကြားကပဲမြမအရေးလှုပ်ရှားသူတွေစုဝေးခဲ့ကြတာပါ။တချိန်ထဲမှာပဲအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကကုလသမဂ္ဂရုံးချုပ်ရှေ့မှာလဲຫນွေဦးတော်လန်ရေးနှစ်ပတ်လည်လှုပ်ရှားမှုအဖြစ်တန်ငါတော်တချို့အပါအဝင်မြမအရေးလှုပ်ရှားသူတွေစုဝေးဆန္ဒပြခဲ့ကြပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ မြန်မာအရေးအပြောတဲ့လက်တွေ့ကြိုးပမ်းဖို့လည်းတိုက်တွန်းခဲ့ပါတယ်။စနေနေ့မှာပဲအမေရိကန်ပြည်ထောင်စုရောက်ချင်းတိုင်းရင်းသားတွေက84ချိန်မြောက်ချင်းမျိုးသားနေအခမ်းအနားကိုဘော်ဒီမိုးမြို့အင်ဒီယားနာပိုလစ်မြို့နဲ့အတန်တာမြို့ကြီးတွေအပါအဝင်သူတို့နေထိုင်ရာဒေသအသီးသီးမှာကျင်းပကြပါတယ်ခင်ဗျာ။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့ဒုတိယအကြီးအကဲဟာဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေအတွက်ပညာရေးနဲ့အသက်မွေးဝမ်းကြောင်းမှုအခွင့်အလမ်းတွေပုံမရရှိရေးတိုက်တွန်းလိုက်ပါတယ်။၅နှစ်နီးပါးရှိလာပြီဖြစ်တဲ့ရိုဟင်ဂျာဒုက္ခသည်အရေးမဖြေရှင်းနိုင်သေးတာကြောင့်နိုင်ငံတကာအတိုင်းအဝိုင်းကကူညီဖြေရှင်းပေးဖို့လည်းတိုက်တွန်းခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ပဇားခရိုင်နဲ့ဘာဆန်ရှာကျွန်းဒုတိယမဟာမင်းကြီးကယ်လီတီကလီမင်ရဲ့ခီးစဉ်ဟာဒုက္ခသည်တွေရဲ့အခက်အခဲစိန်ခေါ်မှုတွေနဲ့အနာဂတ်မျှော်လင့်ချက်တွေကိုအမှုနားလည်သဘောပေါက်ဖို့ဖြစ်တယ်လို့လဲကုလသမဂ္ဂကသတင်းထုတ်ပြန်ခဲ့ပါတယ်။ခီးစဉ်အတွင်းဒုက္ခသည်တွေကိုယ်သဘောစန္ဒနဲ့နေရပြန်နိုင်ရေးအပါအဝင်ပြဿနာကိုဖြေရှင်းနိုင်ရေးကုလသမဂ္ဂကအခိုင်အမာပိုင်းဖြတ်ထားကြောင်းလဲပြောဆိုပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားမှာရောကုလသမဂ္ဂနဲ့ပါတီးခြားနားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးပေမဲ့လက်တွေ့အကောင့်ထဲမပေါ်နိုင်သေးပါဘူး။တစ်ချိန်တည်းမှာပဲရိုဟင်ဂျာဒုက္ခသည်တွေအပေါ်လူမျိုးတုံးအောင်လုပ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့မြန်မာအပေါ်တရားစွဲဆိုထားတဲ့အမှုကိုတော့ရှေ့သတင်းပတ်ထဲမှာပဲနယ်သာလန်နိုင်ငံဒီဟိတ်မြို့က ICJ နိုင်ငံတကာတရားရုံးမှာကြားနာဖို့ရှိပါတယ်ခင်ဗျာ။ဆိုမာလီနိုင်ငံအလဲပိုင်းကဘယ်လဝေနီမြို့ကစားတောက်ဆိုင်ထဲမှာမနေ့စနေနေ့ကအသေးခံဘုံးခွဲမှုဖြစ်ခဲ့ပြီးအနည်းဆုံးလူ73ဦးသေဆုံးခဲ့တယ်လို့နိုင်ငံပိုင်ရုံးမြင့်တန်ကြားကကြေညာခဲ့ပါတယ်။ဒီဆုံးသူတွေထဲမှာလက်ရှိကျင်းပနေတဲ့လွှတ်တော်ရွေးကောက်ပွဲဝင်နေတဲ့အမတ်လောင်းတဦးလည်းပါဝင်တယ်လို့ဒေသခံတွေကပြောပါတယ်။ဒါအပြင်လူ78ဦးလည်းဒဏ်ရာရရှိခဲ့ကြောင်းဆိုမာလီအမျိုးသားရုံးမြင့်တန်ကြားဌာနက Twitter လူမှုကွန်ရက်မှာဖော်ပြထားပါတယ်။ဒါပေမဲ့လည်းရဲတပ်ဖွဲ့နဲ့အစိုးရအရာရှိတွေကအဲ့ဒီတိုက်ခိုက်မှုဟာအသေးခံဘုံခွဲမှုဆိုတာအတည်ပြုပေမဲ့သေချာထိခိုက်မှုကိုတော့ပြောဆိုခြင်းမရှိပါဘူး။El Shava စစ်သွေးကြွအုပ်စုကအဲ့ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုခဲ့တယ်လို့စစ်သွေးကြွတွေရဲ့ online တွေကိုစောင့်ကြည့်နေတဲ့ SITE လို့ခေါ်တဲ့ထောက်လှမ်းရေးအဖွဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ El Qaeda အကြမ်းဖက်အဖွဲ့နဲ့ချိတ်ဆက်မှုရှိတဲ့ El Shava စစ်သွေးကြွအုပ်စုဟာဆိုမာလီဘုံအစိုးရကိုဖြုတ်ချပြီး Islamic အုပ်ချုပ်ရေးနဲ့အစားထိုးဖို့ရည်ရွယ်ထားပါတယ်ခင်ဗျာ။ကနေဒါနိုင်ငံအော်တဝါမြို့တော်ရှိပါလီမန်အဆောက်အုံရှိမှာကိုဗစ်ကာယောဂါကန့်သတ်ချက်တွေကိုစမ်းကျင်တဲ့အနေနဲ့ပိတ်ဆို့ဆန္ဒပြနေကြတဲ့ကုန်တင်ကားမောင်းသမားတွေကိုရဲတပ်ဖွဲ့ကအင်အားသုံးဖယ်ရှားလိုက်ပါတယ်။ကနေဒါနိုင်ငံရဲ့သမိုင်းမှာရဲတပ်ဖွဲ့အင်အားအများအပြားအသုံးပြုပြီးရှင်းလင်းခဲ့တာကြောင့်ဆန္ဒပြသူတွေအင်အားလျော့နေသွားတဲ့အတွေ့သတင်းသုံးပတ်ကြာဆန္ဒပြပွဲတွေအဆုံးသတ်တော့မယ်လို့လဲအာဏာပိုင်တွေကမျှော်လင့်နေကြပါတယ်။ကိုဗစ်ကာယောဂါကန့်သတ်ချက်တွေနဲ့ဝန်ကြီးချုပ်ကိုစာကျင်ဆန္ဒပြတဲ့ဆန္ဒပြပွဲကိုနှိမ်နင်းဖို့နိုင်ငံအနှံ့ကရဲတပ်ဖွဲ့ဝင်တွေကိုခေါ်ယူခဲ့တာပါ။အာဏာပိုင်တွေရဲ့ဖိအားကြောင့်စနေနေ့နေ့လယ်ပိုင်းမှာပဲလွတ်တော်အနီးတစ်ဝိုက်ကထရက်ကာသမားတွေကိုဖယ်ရှားပေးဖို့ပြောဆိုထားကြောင်းဆန္ဒပြပွဲစီစဉ်သူတွေကပြောပါတယ်။တောက်ကြနေတဲ့စနေနေ့အထိအဲ့ဒီဆန္ဒပြသူတွေထဲကအနည်းဆုံး148ယောက်ဖမ်းဆီးခံခဲ့ကြရပြီးမြို့တော်ရဲ့အဓိကလမ်းမတွေကိုပိတ်ဆို့ခဲ့တဲ့အတွက်ဆိုပြီးအနည်းဆုံးကုန်တင်ကား2000နီးပါးလဲဆွဲယူဖေရှားခံခဲ့ရပါတယ်ခင်ဗျာ
VOA American တန်ရဲ့တနင်္ဂနွေမနေ့ကအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်တစ်ချိန်တည်းမှာပဲ VOA Facebook စာမျက်နှာနဲ့ကပါရုပ်သံနဲ့အတူပူးတွဲတင်ဆက်ပေးနေပါတယ်အခုတော့သတင်းပေးပို့ချက်တွေကိုထုတ်လွှင့်ပေးပါမယ်။ပထမဆုံးအနေနဲ့ကရင်ပြည်နယ်ကော့ကရိတ်မြို့တောင်ဘက်ကမိုင်ကုန်းကျေးရွာအတွင်းကိုစစ်ကောင်စီတပ်ကခလာရ69ကနေဖေဖော်ဝါရီလ18ရက်နေ့မနက်ကလက်နက်ကြီးတွေနဲ့ပစ်တဲ့အတွေ့ရွာသားတဦးတေဆုံးပြီးတဦးဒဏ်ရာရရှိသွားပါတယ်။ကော့ကရိတ်မြို့နယ်နဲ့ဖားပွန်မြို့နယ်ထဲမှာတော့စစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်ဖွဲ့ KNU ရဲ့တပ်တွေနေ့စဉ်ဒီပါတိုက်ပွဲတွေဖြစ်ပါပြီးထွက်ပြေးတိမ်းရှောင်နေတဲ့ဒေသခံတွေလည်းဟိုကြည်စံထိမှန်တည်ဆုံးတာတွေရှိပါတယ်။အဲ့ဒီအကြောင်းထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာတော့စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ဖွဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေမကြာခဏရှိနေတယ်လို့စစ်ကောင်စီဘက်ကနယ်မြေရှင်းလင်းတဲ့အနေနဲ့ KNU ထိန်းချုပ်ရာနယ်မြေတွေကကြေးရွာတွေကိုလက်နက်ကြီးနဲ့ပစ်ခတ်မှုတွေရှိနေတာပါ ဖေဖော်ဝါရီလ16ရက်နေ့ကတော့စစ်ကောင်စီတပ်ရင်းခလာရ68ကနေပြစ်လိုက်တဲ့လက်နက်ကြီးကြောင့်ဒေသခံအမျိုးသမီးတအူးသေဆုံးကအမျိုးသားတအူးထိခိုက်ဒဏ်ရာရရှိသွားကြောင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တအူးဖြစ်တဲ့ကိုစောမောင်ကပြောပြပါတယ်
။အာရှလမ်းပေါ်ဒီကော့ဂရိတ်စိုက်တုံကာလာမဘီမှာရှိတဲ့ကမိုင်ကုန်းဆိုတာအဲဒီရွာအဲဒီရွာအထက်တန်းကျောင်းကွဲအထိရှိတယ်ပေါ့နော်ရွာကလီးလဲရတဲ့ရွာအဲဒီနေရာကအခုအဲ့မှာလက်နက်ကြီးကြတယ်လက်နက်ကြီးတော့ရွာသားတယောက်ဒီတော့အမေများပေါ့တယောက်ဒီတယောက်တန်ရာရတယ်ဟောခလာရ69ဒီဥဒါနဲ့ဒီနယ်မြေရှင်းရေးတပ်ဖွဲ့ပဲကော့ဂရိတ်မှာထိုင်အဲလက်နက်ကြီးကနေတိုင်းဖြစ်တယ်ဆိုတော့သူတို့ကနယ်မြေရှင်းလင်းနေမယ်ဆိုလို့ရှိရင်သူတို့မလာခင်အရင်ချိုးဖြစ်တဲ့ဒီကျွန်တော်နိုင်ဝကော့ဂရိတ်နိုင်ဝမှာရှိတဲ့အဲဟိုအမြောက်တပ်ကြီးတယ်အမြောက်တပ်အနေဘူကန်ကုန်းလို့ခေါ်တယ်ဒီဘူကန်ကုန်းကနေတော့လှမ်းလှမ်းဖြစ်တယ်ပြန်နေတယ်မမနဲ့လမ်းပြတယ်ဒီလူလူအိုးအိမ်ကြီးပါညာဆိုတာဒါကိုချိန်ရမှာလေမချိန်ဘူးသူကကြားတဲ့နေရာရှိတဲ့နေရာအကုန်ပြစ်ထည့်သွားတာပဲ
စစ်ပေးရှောက်သူတွေနေရပြန်လဲအခြေချနေထိုင်ဖို့ရွာထဲမှာပြန်လာနေတော့မှာပဲလက်နက်ကြီးတွေထိမှန်ပြီးတိတ်ဆုံးသွားခဲ့တာဖြစ်ပါတယ်လက်နက်ကြီးတွေရွာထဲကိုကျခဲ့တာကြောင့်နေအိမ်မှာပဲအသက်48နှစ်အရွယ်နော်ဖုတင်ဆိုတဲ့အမျိုးသမီးတဦးတိတ်ဆုံးသွားခဲ့ပြီးခင်မွန်းဖြစ်သူစောကျော်ဖော့ကတော့ပြင်းထန်တဲ့ဒဏ်ရာတွေရရှိခဲ့ပါတယ်စစ်ကောင်စီတပ်တွေက KNU တပ်မ6ထိန်းချုပ်ရာကော့ကရိတ်မြို့နယ်အတွင်းကနယ်မြေတွေကိုဝင်ရောက်လာတဲ့အတွက်အန်ဖကြီးရေကျော်ကြီးကမိုင်ကုန်းကျေးရွာတွေဘက်မှနေ့စဉ်ဒီပါနှစ်ဖက်တိုက်ပွဲတွေပြန်လည်ဖြစ်ပွားနေပါတယ် KNU တပ်မ9ထိန်းချုပ်ရာဖားပွန်ခရိုင်ဘက်မှာတော့ကရင်မျိုးသားလွတ်မြောက်ရေးတပ်မ9နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဖြစ်နေတာကြောင့်ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြတဲ့ဒေသခံတချို့ဒီရက်ပိုင်းမှာပဲကြီးစံထိမှန်ပြီးတိတ်ဆုံးသွားတာရှိတယ်ဆိုပြီးဖားပွန်မြို့ကတူကလည်းပြောပြပါတယ်
လမ်းမှာလည်းပြင်းနဲ့အမျိုးသမီးတစ်ယောက်တည်တယ်တယောက်ပိုက်ပွင့်သွားတယ်တယောက်တော့ထိုင်ရနဲ့တည်သွားတယ်ကလေးတယောက်ထိုင်ရရတယ်ကြီးစံထိသွားတော့လားဆိုဆိုင်ကလေးကလည်းပြည်တဲ့ချင်းမှာအနောက်နေတကုံလိုက်ပြစ်တာလားဆက်ကဆက်ကဆက်မမြို့နယ်မှာမြို့နယ်မှာအခုပြေးတာတနေ့တနေ့တရာကျော်200အဲ့လိုမျိုးတွေပြေးကြတယ်အများကြီးပဲမြို့နယ်မြို့တိုင်းရကွက်တိဆိုရှင်အိမ်ထဲမှာလူမရှိတလောက်ကလုံးထွက်ပြေးကုန်3-4ရက်လောက်ရှိပါပြီဘာဝေလူဒါမှဆိုရအဲ့လိုတိုက်ပွဲနေတာလူတွေတနက်တန်လေးညညပဲဆိုအញ្ញံပြင်းနေတယ်အဲ့ရကြဦးအိမ်နေကလုံးချက်ပြိတ်ပြီးမှတမန်ထွက်ပြေးကြမိသားစုလိုက်ပဲတစ်သေးသေးအများကြီးရကွက်တိဘာလို့တစ်သေးသေးအများကြီးပဲလေအကလုံးပြေးကုန်ကြပြီဖပုန်နဲ့ကတ်တဲ့ UR တွေအားလုံးလည်းထွက်ပြေးကြရတယ်
ကျန်ယူတက်မှာအတီးတီးမှာစစ်ကောင်စီတက်တည်နဲ့တိုက်ပွဲတွေဖြစ်နေတဲ့အတွက်စစ်ပေးဆောင်ဒုက္ခသည်အသစ်9,000လောက်ထပ်ပြီးတော့ထွက်ပြေးတိမ်းရှောင်နေကြအောင် KNU ကလည်းမကြသေးခင်ကသတင်းထုတ်ပြန်ထားပါတယ်ရှင်
။မအေးမှာပြပိုးတဲ့ကရင်ပြည်နယ်ကစစ်ကောင်စီတက်တွေနဲ့ KNU ရဲ့တိုက်ပွဲသတင်းဖြစ်ပါတယ်။ဆက်လက်ပြီးတော့စကိုင်းတိုင်းဘက်ကသတင်းကိုပြောပြပါမယ်။စကိုင်းတိုင်းကလေးမြို့တောင်ပိုင်းနတ်ချောင်းကျေးရွာကိုစစ်ကောင်စီတပ်တွေနယ်မြေရှင်းလင်းတာလုပ်နေလို့ဒေသခံကာကွယ်ရေးတပ်ဖွဲ့ PDF တွေနဲ့တိုက်ပွဲဖြစ်ပွားပြီးကျေးရွာတွေထဲမှာပိတ်မိနေတဲ့ဒေသခံတွေရှိပါတယ်။တပင်းဘက်မှာလည်းစစ်ကောင်စီကနယ်မြေရှင်းလင်းရေးလုပ်လို့ဒေသခံတွေအများအပြားထွက်ပြေးတိမ်းရှောင်နေရပါတယ်။ရန်ကုန်ကပြဖို့တဲ့သတင်းကိုကိုညံဝင်းအောင်ပြောပြပေးမှာပါ
။စကိုင်းတိုင်းကလေးမြို့တောင်ပိုင်းနတ်ချောင်းကျေးရွာကိုဖေဖော်ဝါရီ19ရက်စနေနေ့မနက်ပိုင်းမှာစစ်ကောင်စီတပ်တွေဝင်ရောက်လာပြီးနယ်မြေရှင်းလင်းတာလုပ်လို့ဒေသခံကာကွယ်ရေးတပ်တွေနဲ့တိုက်ပွဲဖြစ်ပွားခဲ့တာပါ။စစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးဝင်ရောက်လာတဲ့အတွက်ကျေးရွာသားတို့ပြိမိနေတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တဦးကပြောပါတယ်
။ 7 နာရီလောက်ကြာတော့ဒီစီတာနဲ့ဒီနှချောင်းကြာကျော်မှလက်နေချင်းနဲ့ဒီဖလန်ထူတာကတော့ဒါပြောအင်ဂျီဒီဇွာလေးရအင်ဂျီကတော့အမ်ဘူအမင်းနေပစ္စည်းတော့ပေါ့။အမျိုးထိရရှိတယ်။ဒါပြီးတော့သူတို့တိုးလာတဲ့အတွက်ဒီပါပြီးတော့ချိပြမှုဖြစ်တယ်ကတော့ဇွာလေးကနေဒီကောင်လေးထွက်လို့မရဘူးကြည့်။အတော့လေသူတို့နေရာထားတာကတော့ဒီသေယုံကနေပြီးတော့မှဒီတောင်းတော့ရွာရဲ့တောင်းပဲစတင်ရောပေါ့နော်အမှရှိတယ်သူတို့ကလည်းကြည့်တယ်ကျွန်တော်တို့ကအတိခိုက်တော့မရှိဘူးအပြေးရမယ်နဲ့ပေါ့နော်အိမ်ထဲမှာနေကြတာအဲ့မျိုးတွေကိုသူတို့မထွက်ရဲပဲနဲ့ပြင်းနေရမျိုးတွေပေါ့နော်အဲ့မျိုးတွေရှိရဟုတ
်နတ်ချောင်းကျေးရွာတဝိုက်မှာစစ်ကောင်စီကနေမြေရှင်းလင်းတာတွေလှုပ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့မကြာခဏဆိုသလိုတိုက်ပွဲဖြစ်ပွားပြီးပြီးခဲ့တဲ့နှစ်နိုဝင်ဘာလကတိုက်ပွဲမှာဆိုရင်နေအချို့မီးလောင်ကရွာသားတချို့သေဆုံးခဲ့ရပါတယ်ဒီဇင်ဘာလ23ရက်နေ့ကဆိုရင်လဲစစ်ကောင်စီကလေကြောင်းကနေပစ်ခတ်ခဲ့တဲ့အထိတိုက်ပွဲပြင်းထန်ခဲ့တာပါဒ ဒါအပြင်သခိုင်းတိုင်းတပင်းမျိုးအနီးကကြေးရွာတွေမှာဆိုရင်လဲစစ်ကောင်စီကနေပြည်တော်ရှင်းလင်းပြီးနေအိမ်တွေကိုဖျက်ဆီးတာလုပ်တဲ့အတွက်ထောင်နဲ့ချီတဲ့ဒေသခံတွေထွက်ပြေးတင်းရှောင်နေကြရတယ်လို့ဒုက္ခသည်တွေကိုအကူအညီပေးနေသူတဦးကလည်းအခုလိုပြောပါတယ်
။မေဒီဝါပါဒီတာရှင်းတွေလက်ဒီဟောလူကြီး2000လောက်ရှိမှာဗျာရွာတွေကဆက်တယ်900 6ရွာ8ရွာနီးပါးလောက်ဆိုတော့ဒီနေ့တော့ရင်းတွေလက်ဒီမှာမြေချိုရတယ်ကောက်ရိုးပုံကြီးကောက်ရိုးပုံလေးတွေမြေချိုတယ်လူနေအိမ်ဆက်တလုံးကံဟုတ်ဖြစ်စီဝင်ရောက်မှုတော့ဖြစ်စီသွားတယ်ဟုတ်နည်းနည်း6နာရီကျွဲအချိန်လောက်မှာအဲအဲ့လိုလှည့်ရွာထဲဝင်ပြီးတော့ဖြစ်စီခေါင်းဆောင်ကိုထင်ရတဲ့အိမ်ကြီးလို့သူကယူဆမှာပေါ့အဲ့အိမ်ကြီးကိုဝင်ရောက်မှုနောက်တယ်ရှာတယ်ဖြစ်စီထားခဲ့တယ်ဆိုင်ကြီးယူတယ
်တပင်းဘက်ကကြေးရွာတွေမှာဆိုရင်လဲစစ်ကောင်စီကနေမီရှင်းလင်းတာတွေလုပ်နေပြီးလေချောင်းကနေပြစ်ခတ်တာတွေရှိလို့ကြေးရွာသားတွေမချကနဆိုသလိုနေအိမ်တွေကိုစွန့်ခွာထွက်ပြေးကြရပါတယ်အခုလိုမကြာခဏတင်းရှောင်ထွက်ပြေးနေရတဲ့အတွက်တီးနှံနေရေသိမ်းနိုင်ခြင်းမရှိတာအပြင်အစားအစာနဲ့ဆေးဝါးအကူအညီတွေလည်းလိုအပ်တာတွေရှိလာပါတယ်အခုဖြစ်နေတဲ့ကလေးမျိုးတဝိုက်နဲ့တပင်းကတိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီကတစုံတရာထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးစကိုင်းတိုင်းအတွင်းဒေသခံကာကွယ်ရေးတပ်တွေရှိတဲ့နေမြေတွေကိုစစ်ကောင်စီတပ်ကနေမြေရှင်းလင်းရေးစစ်ဆင်မှုတွေဒီနှစ်စံပိုင်းကစလို့တိုးလှုပ်လာခဲ့တာပါစကိုင်းတိုင်းအတွင်း PDF ကာကွယ်ရေးတပ်တွေဟာကြေးရွာတွေနဲ့ဒေသခံတွေကိုအကာအကွယ်ယူပြီးတိုက်ခိုက်နေတယ်လို့လဲစစ်ကောင်စီဘက်ကဆွဆွဲပြောဆိုထားပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပြောပြပေးတဲ့သခိုင်းတိုင်းအတွင်းကစစ်ကောင်စီနဲ့ PDF တရဲ့တိုက်ပွဲအကြောင်းဖြစ်ပါတယ်။ VOA American တန်ရဲ့တနင်္ဂနွေမနေ့ကင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့ COVID ကရောဂါကာကွယ်ရေးနဲ့ပတ်သက်တဲ့အသီးပေးအစီအစဉ်တစ်ခုကိုလည်းနားဆင်ကြည့်ရှုကြပါခင်ဗျာ။
ဗီဇပြောင်းကိုရိုနာပိုးကဘာကြောင့်သတိထားရမှာပါလဲကိုရိုနာပိုးကူးစက်မှုကအဲ့ဒီပိုးလူပိုးခန္ဓာရဲ့ကလပ်စီးကိုလာတွယ်ကတ်တာကနေစပါတယ်ပရိုတင်းလက်တံလေးတွေကကလပ်စီးမှာရှိတဲ့ဂျိတ်လေးတွေကိုလာချိတ်ပါတယ်အံဝင်ခွင့်ကြတော့မဖြစ်ပါဘူးဒါပေမဲ့ကလပ်စီးကပိုးကိုသူ့ထဲကိုပေးဝင်လိုက်ပါတယ်ဒီမှာပိုးကပွားများအောင်စလုပ်ပါတယ်အဲ့လိုပွားတဲ့အခါတချို့ပိုးတွေကပုံတို့မထွက်ဖ ೇನೆ နည်းနည်းလွဲသွားတာဗီဇပြောင်းသွားတာတွေဖြစ်ပါတယ်။တချို့မာရီမှုကပရိုတင်းလက်တံတွေမှာဖြစ်တတ်ပါတယ်။တချို့ကသွားချိတ်တဲ့အခါပိုးတော်လွဲချော်သွားစေပါတယ်။တချို့ကြပိုးပြီးတော့အဝင်ခွင်ကျဖြစ်စေပါတယ်။ဒီတော့ပိုးကူးဆက်မှုပုံမြန်စေတာပါ။ဒါကြောင့်ဗြိတိန်တောင်အာဖရိကနဲ့ဘရာဇီးလ်တို့မှာဗီဇပြောင်းဖို့ကကလပ်စီးတွေနဲ့မြန်မြန်ဝင်လို့ရပြီးတော့ကူးဆက်မှုပုံမြန်စေပါတယ်။ဗိုင်းရပ်စ်ပိုးတခြားအပိုင်းတွေမှာလည်းလွဲချော်ပြောင်းလဲမှုတွေရှိပါတယ်။ဒါပေမဲ့ကာဝယ်ဆေးကပရိုတင်းလက်တံတွေကိုပြင့်မှတ်ထားဖော်ဆက်ထားတာမလို့အဲဒီမှာပြောင်းလဲမှုကစိုးရင်ရတာပါ။ပရိုတင်းလက်တံလေးတွေမှာကပ်ပြီးတော့သူတို့ကလပ်စီးတဲ့မဝင်အောင်တားတဲ့ပရိပစ္စည်းကိုခိုခံစွမ်းစနစ်ကထုတ်ဖိဖို့ကာဝယ်ဆေးကလုပ်တာပါ။တကယ်လို့ပရိုတင်းလက်တံလေးတွေအသွင်ပြောင်းသွားရင်ပရိပစ္စည်းတွေမစွမ်းတော့တာဖြစ်နိုင်ပါတယ်။ဒါပေမဲ့ခိုခံစွမ်းစနစ်ကပရိုတင်းလက်တံရဲ့နေရာစုံကိုတိုက်ဖို့ပရိပစ္စည်းကိုထုတ်ပေးတာပါ။ဒါကြောင့်ပုံစံပြောင်းသွားပြီမဲ့ဒီပြင်နေရာတွေကိုတိုက်ဖို့တော့ပရိပစ္စည်းတွေကစွမ်းနိုင်ပါသေးတယ
်။ VOA ရဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ32 49တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့မြန်မာနိုင်ငံတဝမ်းကလူအခွင့်အရေးအခြေအနေတွေကိုစူးစီးတင်ဆက်ပေးနေတဲ့ဒို့အတန်အစီအစဉ်ကိုကြားကြကြည့်ရှုကြရမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့လေကြောင်းကနေတိုက်ခိုက်ခဲ့တဲ့အကြောင်းနဲ့စစ်ပြေးဒုက္ခသည်တွေရဲ့အခြေအနေကိုတင်ပြပေးထားပါတယ် Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် Podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီ season ကို Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံရဲ့အရှိတောင်ဘက်ခြမ်းမှာရှိတဲ့စစ်ပေးရှောင်စခန်းတွေကိုစစ်ကောင်စီဘက်ကလေကြောင်းကနေပြင့်မှတ်ထားတိုက်ခိုက်မှုတွေလုပ်လာတာကိုတွေ့ရပါတယ်။အဲဒီလိုတိုက်ခိုက်မှုတွေကြောင့်စစ်ပေးရှောင်တချို့သေဆုံးရတာတွေရှိလာသလိုတခြားစစ်ပေးရှောင်တွေကလည်းသူတို့ရဲ့အလုံးကြုံရေးအတွက်တောတောင်နေတဲ့ကိုထပ်မံထွက်ပြေးတင်းရှောင်နေကြရပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းထုတ်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ
်။ အနာသိမှုကိုစန့်ကျင်တဲ့လက်နက်ကင်တော်လန်သူတွေနဲ့အနာသိစစ်တပ်အကြားတိုက်ပွဲတွေပြင်းထန်လာတာနဲ့အမျှစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေကိုပါခက်စစ်စိတ်ပြုလုပ်လာပါတယ်။နောက်ဆက်တွဲရလဒ်ကတော့လုံခြုံနယ်လို့ယူဆရတဲ့စစ်ဘေးရှောင်စခန်းတွေမှာခိုလုံနေကြတဲ့သူတွေဟာလေကြောင်းကပစ်ခတ်မှုတွေကြောင့်စခန်းတစ်ခုပြီးတစ်ခုစီကိုထွက်ပြေးတိမ်းရှောင်ရင်းအသက်ရှင်တန်ဖိုးရုန်းကန်နေထိုင်နေကြရပါတယ်။နိုင်ငံတော်မှာလည်းပြင်းထန်တဲ့တိုက်ပွဲတွေကြောင့်စစ်ဘေးရှောင်ရသူဥယျာလည်းမြင့်တက်နေစေပါမတဲကမြန်မာနိုင်ငံအရှေ့တောင်ဘက်ခြမ်းမှာရှိတဲ့ကရင်နီပြည်နယ်ဖရူဆူမြို့နယ်မိုးဆူကြီးရွာကဒေသခံတူပါ2021ခုနှစ်ဒီဇင်ဘာလအတွင်းကသူတို့ရွာအနီးမှာစစ်တပ်ကအရက်သားပြည်သူ30ကျော်ကိုအစုလိုက်အပြုံလိုက်မိရှို့တပ်ဖြတ်တဲ့ဖြစ်စဉ်ဖြစ်ပွားခဲ့ပြီးတဲ့နောက်မှာတော့သူတို့ဟာရွာမှာမနေရတော့ဘဲဖရူဆူမြို့အနောက်ဘက်ခြမ်းကစစ်ရှောင်စခန်းတွေစီကိုသူတို့မိသားစု၄ဦးထွက်ပြေးခိုလုံခဲ့ပါတယ်အဲ့ဒီမှာစစ်ဆောင်မီတလားမပြည့်ခင်ဇန်နဝါရီ18ရက်နေ့မနေ့တနားကြီးဝင်းကျင်မှာတော့သူတို့နေတဲ့ရီခီဘူးစစ်ဆောင်စခန်းပေါ်ကိုစစ်တပ်ကလေယာဉ်နဲ့ပုံကျဲခဲ့ပါတယ
်။ဟိုလေယာဉ်လာရချာလေယာဉ်လာတော့အမီပိတ်ခဲ့လိုက်တာမိရလည်းပိတ်လိုက်တော့ဆိုတာကြာတော့ပေါ့။ဟိုကြာရချာမိရပိတ်လေပိတ်လေဆိုတာမထားရင်အဲ့ရပုံမှာလည်းငုတ်တော့ထိုင်နေကြည့်တယ်လေ
။မတဲဟာသူ့ရဲ့နှလားသားရွယ်ကလေးကိုနှုတ်တိုက်ပြီးအေးအဝင်ချိန်မှာပဲဒီဘုံကျဲတိုက်ခိုက်မှုနဲ့ကြုံခဲ့ရတာပါမသဲတို့ခိုလုံနေတဲ့စစ်ဆောင်စခန်းမှာလူကြီး400ခန့်ရှိပြီးလေရင်ဘုံကမသဲတို့မူစုကြီးရွာသားတွေခိုလုံနေတဲ့အဆောင်ကြီးပီဒီယာဝင်းကျင်လောက်မှာကြာရောက်ပောက်ကွဲခဲ့တာပါကျေလောင်တဲ့ပောက်ကွဲတဲ့အတူမြေပြင်မှာ၅ဘေခန့်နဲ့တဲ့တွင်ကြီးဖြစ်ပေါ်ခဲ့ပြီးမူစုကြီးရွာကအသက်၁၀နှစ်ကျော်အရွယ်မိန်းကလေးညီမနှစ်ဦးနဲ့အသက်50ခန့်အရွယ်အမျိုးသားတဦးတို့ဘုံစားထိမှန်တည်ဆုံးခဲ့ပါတယ်စစ်ဆောင်စခန်းမှာခိုလုံသူတွေဟာအဲ့နေရာမှာဆက်မနေရတော့ပဲတောတောင်နဲ့အခြားနေရာတွေကိုကစင့်ကလေးအထွက်ပြေးခဲ့ကြရပါတယ်
။အဲ့မှာစစ်ဆောင်စခန်းမှာဆက်နေခိုတော့ခြေတော့လေတောက်လိုက်လေအဲ့လေတက်ကြတာနဲ့တောက်ရခုချီလေတောင်းဆဲနေတောက်ဖေးပေါက်ရတယ်။အဲ့ဒါကြောင့်ဒီဖေးရောပြပြောင်းလာတာ။အစာထက်တော့မဝေးရတော့တောက်သွားပြီ။ဒါနဲ့လာခဲ့တာပေါ့ပစ္စည်းတော့နမတဲလူအကြီးပြေးတော့မင်းနဲ့ချက်နေကြတာချက်ပြေးလိုက်တာပေါ့။
အဲ့ဒီနေ့ကသူတို့စစ်ဆောင်စခန်းအနီးနားတွင်ပုံကျဲခံရတာမဟုတ်ပဲရီခီဘူးစစ်ဆောင်စခန်းကလူမနေသေးတဲ့အခြားအဆောင်တစ်ခုဘက်ကိုလည်းပုံကျဲရောက်ခဲ့ပါသေးတယ်။တိုက်ပွဲတွေမရှိတဲ့အပြင်စစ်ဆောင်စခန်းမှန်တည်တာနေရာတောင်ပုံကျဲတိုက်ခိုက်ခံရတာကြောင့်ရီခီဘူးစစ်ဆောင်စခန်းအပါအဝင်အနားတစ်ဝိုက်မှာရှိနေတဲ့အခြားစစ်ဘေးရှောင်စခန်းကစစ်ဆောင်တွေဟာစိုးရိမ်မှုတွေမြင့်တက်ပြီးထိတ်လန့်ရှောင်ပြေးကြတယ်လို့ဖရူဆိုမျိုးအနောက်ဘက်ခြမ်းစစ်ဘေးရှောင်ကူညီဆောင်ရှောက်ရေးကော်မတီကတာဝန်ရှိသူတို့ကပြောပါတယ
်။ခွေးပါအဲ့ဒီစစ်ဆောင်စခန်းတစ်ခုလည်းဖြစ်သွားတော့ဒီခံလာရတာဖြစ်သွားတော့ဒီတခြားသောစစ်ဆောင်စခန်းတစ်ခုကလည်းအရင်ကြီးတယ်ဗျနော်ဒီစစ်ဆောင်စခန်းတစ်ခုကမြင့်ကျတဲ့ခုတစ်ခုလည်းဒါတခြားသောဒီဒီရာမှာရှိတဲ့စစ်ဆောင်စခန်းတည်းလည်းဒီကလည်းရှိကုန်တယ်ဗျနော်အမှန်တကယ်ရတယ်ဗျနော်ခုနကတည်းကပြောရင်ဒီကောင်းလေးမျိုးမျိုးဒီပေါ်မဲ့လေးမျိုးမျိုးနဲ့ရှိကုန်ကြတယ်ဗျနော်ဒီလိုကျွန်တော်ဒါမှပြောလို့လည်းမရတော့ဘူးနော်ဒီလိုမျိုးလည်းချေရတဲ့ဟာတွေကဒီကောင်းဆုံးများဒီဖြစ်ကြောင်ကြတယ်ဗျနော်
အထိတ်တလန့်နဲ့ကစင့်ကလေးအားထွက်ပြေးခဲ့ကြပြီးအခုလိုထပ်ဆင့်ရွှေ့ပြောင်းရတာဒီကြောင့်စစ်ဆောင်သူတွေအတွက်အေးတဲ့ရာသီဥတုအတွင်းမှာနေထိုင်နိုင်မှုအမိုးကာဆောင်အနှွေးတွေနဲ့စားတောက်ခုံလိုအပ်ချက်တွေအများကြီးရှိတယ်လို့သိရပါဗျ
။ဒီစစ်ဆောင်တွေရဲ့အနေထားကတော့လောလောဆယ်ကကျွန်တော်တို့ပြည်နယ်ထဲမှာကဒီစစ်တပ်နေမကဘူးပေါ့နော်ကျွန်တော်တို့ဒီစားဝတ်နေရေးပေါ့ဒါကလူသားချင်းစာနာမှုအထောက်အပံ့တွေပြတ်လတ်တာအဲ့တောင်လေးပေါ့နော်ကျွန်တော်စပြီးတော့ခံရပြီ။ဒါကြောင့်လို့ရှိရင်ကျွန်တော်တို့ကုန်တယ်မှုစီချောင်းကငကိုတုံးကရကောမြို့တော်ကကြံနေတဲ့ချိန်မှာတော့ကျွန်တော်နည်းနည်းပါးပါးအာကျွန်တော်တို့ရပြီးတယ်။အခုကတော့လွယ်ကောမြို့ပေါ်မှာစစ်မြေပြင်ဖြစ်သွားတဲ့အတွက်ကျွန်တော်တို့ဒီတခြားပြည်နယ်တွေဒေသတွေကလည်းကုန်စည်စည်မှုတွေကလည်းပြက်လက်တာပေါ့နော်မရှိတော့ဘူး။ဒီတော့တို့တို့အတွက်ဒီလူသားချင်းစာနာတဲ့အထောက်အပံ့တွေကလည်းအရေးပေါ်ပေါ့နော်ကျွန်တော်လိုအပ်နေတာရှိ
တယ်။ကရင်နီမျိုးသားတိုးတက်ရေးပါတီ KNPP ရဲ့အတွင်းရေးမှူးနှစ်ဦးအောင်စံမင်းကလက်ရှိကရင်နီပြည်ကစစ်ဆောင်တွေရဲ့အခြေအနေတွေကိုပြောပြခဲ့တာပါ။2022ခုနှစ်တလပိုင်းကစတင်ပြီးကရင်နီပြည်ကိုစစ်တပ်ကလေကြောင်းထိုးစစ်ဆင်မှုတွေပိုလုပ်လာပြီးဘုံကျဲတိုက်ခိုက်မှုတွေကိုအရက်သားပြည်သူတွေရှိနေတဲ့ပြည်နယ်ရဲ့မြို့တော်လွန်ကော်မြို့အပါဝင်ဒီမော့စတူမြို့ဖရူဆိုမြို့နဲ့ဖေကုံမြို့နယ်တွေမှာပြုလုပ်နေရလို့ကရင်ပြည်အမျိုးသားကာကွယ်ရေးတပ်ဖွဲ့ KMDF ရဲ့စီရင်သတင်းဖော်ပြချက်တွေကသိရပါတယ်။အရင်ကကရင်ပြည်မှာစစ်ဘေးရှောင်ဦးရေ3,000ဝန်းကျင်ရှိရာကနေ အခုလေကြောင်းတိုက်ခိုက်မှုတွေကြောင့်စစ်ဘေးရှောင်ဥယျာဉ်6000လောက်တိုးလာတဲ့အတွက်လက်ရှိစစ်ဘေးရှောင်ဥယျာဉ်က13000ကျော်အထိရှိလာရဲလို့ KNPBC ကသိရပါတယ်။ကရင်နီပြည်လိုပဲကရင်ပြည်နယ်အတွင်းမှာလည်း KNU ထိန်းချုပ်နေမြေတွေမှာစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေပြုလုပ်နေပါတယ်။ဒီဇင်ဘာလအတွင်းကစစ်တပ်ကပြင်းထန်တဲ့ထိုးစစ်ဆင်တိုက်ခိုက်မှုတွေလုပ်ခဲ့တဲ့ KNU တပ်မ6နေမြေအတွင်းကဒီကေကောမြို့သစ်တိုက်ပွဲတွေကြောင့်ဒုသခံတောင်းတဲ့ချီစစ်ပီးတိတ်ရှောင်ခဲ့ရပါတယ်။ကုန်းချောင်းကနေလက်နက်ကြီးနဲ့ပြစ်ခတ်တိုက်ခိုက်မှုတွေနဲ့လေချောင်းကနေဘုံကျဲတိုက်ခိုက်မှုတွေကြောင့်ဒုသခံတွေဟာဘေးလွတ်ရာစီကိုအစဉ်စဉ်စစ်ရှောင်ခဲ့ကြရပါတယ်။ဘူစိန်ကထိုင်းမြန်မာနယ်စပ်ကစစ်ရှောင်တွေကိုအကူအညီပေးနေတဲ့သူတူပါ
။ဒီကေကောကနေရှိလာတဲ့လူတွေအကုန်လုံးကမဲဝါကီကိုရောက်ကြတယ်။မဲဝါကီကိုတီးရပေါ့။မဲဝါကီကနေတီးရခါမှာမဲဝါကီကအကုန်လုံးလူတွေကပြုံသွားတာပေါ့။ရွာပေါင်းတွေအကုန်လုံးပြုံနေမဲဝါကီကလူတွေကဘလူးကြီးဘလူးကြီးတွေပြန်ရှောင်တယ်အဲ့လိုမျိုးတဆင့်ချင်းရှောင်တယ်ရှောင်တော့ဘာလို့ရှောင်တော့အတိတ်ကသူကဒီလက်နက်ကြီး၃နာရီလင်း၃နာရီကြောင့်ရှောင်ရတာ
နေဆက်အထိစစ်တပ်ဘက်ကထိုးစစ်တိုက်ခိုက်မှုတွေရှိခဲ့တာကြောင့်စစ်ရှောင်အများစုဟာထိုင်းမြန်မာနယ်စပ်တောင်ရင်မြစ်ကမ်းတွေမှာကိုယ့်အစီအစဉ်နဲ့ကိုဖြစ်တယ်လို့ပုံရှောင်နေကြတယ်လို့မြစ်ကိုဖျက်ပြီးထိုင်းဘက်ခြမ်းခိုလုံသူတွေကလည်းထိုင်းစစ်တပ်နဲ့တွေ့မှာဆိုလို့ရှိုရီကျူတော်ရီရဲမှာစိုးရင်ထိတ်လန့်မှုတွေနဲ့ပုံရှောင်နေကြပါဗျ။ဘူစိန်ကတော့စစ်ပေးရှောင်သူတွေအတွက်လုံခြုံစိတ်ချရတဲ့နေရာတနေရာရဖို့မျှော်လင့်နေပါဗျ။
အတိတ်ကသူတို့ရှောင်ရမဲ့နေရာပေါ့အတိတ်ကြပေါ့နော်။ဒီကာလဘယ်လောက်ကြာအောင်လဲဆိုတာမသိဘူး။ဒီလိုမျိုးသူတို့ခဏခဏထားရှိရတဲ့အခါမှာသူတို့ရန်အခက်ခဲဖြစ်တယ်။တက်ကြီးရုပ်တွေရတဲ့အများကြီးပါတယ်ပေါ့နော်။ကလေးတွေပုံတယ်ဒီအဲ့လိုမျိုးတွေပါတဲ့အခါမှာကျတော့အတိတ်ကနေရအတူတူရလုံးလုံးကြုံတဲ့ရှောင်လို့ရမယ့်နေရပေါ့နော်ဒီနေရကိုမြန်မာဘက်ချမ်းဆွေနဲ့ဒီနေရကိုစစ်ကြောင်းမထူးပဲနဲ့နေတာမျိုးလေကြောင်းမတိုက်ခဲ့ပဲနဲ့နေတာမျိုးလိုထိုင်းမဲ့ကျမ်းမဆွေနဲ့ဒီထိုင်းရတာပဲနေရလူလက်ခံထားပြီးတာမျိုးလိုနားလည်ထားပြီးတာမျိုးလိုဆိုတော့ပို့အဆင်ပြေတာပေါ့
စစ်ကောင်စီဘက်ကလေကြောင်းတိုက်ခတ်မှုတွေနဲ့ပတ်သက်လို့ကရင်နေနဲ့ချင်းတိုင်းသားလက်နက်ကင်၃ဘွဲကစီရေးအရာလေရင်မပြန်တမ်းအောင်ဆောင်နဲ့စစ်ဆောင်စခန်းစေယုံစေကန်းနဲ့စာတင်ချောင်းတွေလိုနေရာမျိုးတွေကိုနိုင်ငံတကာအာမခံမှုနဲ့အရက်သားပြည်သူတွေကိုအကာအကွယ်ပေးနိုင်တဲ့ safe zone တွေတိတိကျကျသတ်မှတ်ပေးဖို့ဇန်နဝါရီ20ရက်စွဲနဲ့ထုတ်ပြန်တောင်းဆိုထားပါတယ်။အဲဒီထုတ်ပြန်ချက်မှာပါဝင်တောင်းဆိုထားတဲ့ KNPB ရဲ့အတွင်းရေးမှူးဦးအောင်စံမြင့်က
အခုအချိန်ကြီးတော့ကျွန်တော်တို့လူပြောမယ်အသက်ဘေးအန္တရာယ်ကတော့ကျွန်တော်တို့တကယ်ကိုဟို red line မှာရောက်နေပြီကျွန်တော်တို့ရာခိုင်နှုန်းရဆိုတော့100ရာခိုင်နှုန်းလောက်ဖြစ်နိုင်တယ်။ဒီနေ့အသက်ရှင်နေမယ်နောက်နေ့အဲ့မရှိတော့တာလေအများကြီးဖြစ်သွားနိုင်တယ်ပေါ့နော်ကျွန်တော်တို့အကကတော့ right to life ဆိုတဲ့အသက်ရှင်ပိုင်တဲ့လူသားတစ်ဦးအနေနဲ့အဲ့ဒီရဲ့အခွင့်အရေးကတော့ကျွန်တော်တို့ရှိမှလုံးဝမရှိတော့ပါဘူ
းအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူခွင့်ရေးဝန်ကြီးဌာနကထုတ်ပြန်ချက်မှာတော့နိုင်ငံတွင်းမြို့နယ်ပေါင်း44မြို့နယ်မှာလေကြောင်းတိုက်ခိုက်မှုတွေခံရတယ်လို့ဖော်ပြထားပါတယ်လူသားချင်းစာနာမှုအကူအညီတွေပေးနေတဲ့ UNOCHA ရဲ့ February 2ရက်နေ့ထိစာရင်းမှာတော့မြန်မာနိုင်ငံတဝန်းတိုက်ပွဲတွေကြောင့်လူဦးရေ 4,500 ကျော်ဟာထွက်ပြေးတိမ်းရှောင်ခဲ့ကြတယ်လို့ဖော်ပြထားပါတယ်။မိုးဆူကြီးရွာကမတဲကတော့သွေးပက်စရာညတညကိုကြုံရပြီးတဲ့နောက်စိတ်မလုံခြုံမှုတွေကိုခံစားနေရပါတယ်
။ချစ်ချော်ရဲ့ဘဝမျိုးမလို့ချီတော့တတော်လေးပြန်လာပြီးဆောက်လဲဆောက်လာပြီးအဲ့ဒါဆိုကိုအေကိုအိုကိုအေရဲ့ဘလာပဲဆူဆူကိုတီးရလတီးရဆိုင်လဲကိုပြောတယ်။ကိုနေရကိုအိနဲ့ကိုညီရရင်နာတယ်လို့ပြောချင်တာပေါ့။
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ခဲ့ရလို့ကျေနပ်မယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်။ဒိုးအတန်ပတ်စင်အတန်လွှင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေဖြင့်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00 နာရီကနေ 10:00 နာရီတွင်နဲ့တနင်္ဂနွေနေ့နံနက်6:00 နာရီကနေ 8:00 နာရီတွင်မှလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။မြန်မာဝိုင်းတော်သားတွေစူးစီးတင်ဆက်ပေးနေတဲ့ဒိုးအတန်အစီအစဉ်ဖြစ်ပါတယ်။မကြာခင်ဒုတိယပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာပါ VOA American အတန်ကဆက်လက်အတန်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American အတန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ
Luru Mace Way Yotan Lyane, Nizin Nasalina, Yomian Tanja, Tolu Mupsi, Vio American Tane, RFA, Lulete Ashade, Namavada season ago, American Bianzu, Washington, Murogani, a tame tolerant disset Biniava. Namanaya now so ya the dinner pin, Ashade Dane, Gavadaloga, a chain name up Chitomu the Dimanry, a passing canarine, 9 years a kawaii season, Dresso Minyanganu, Jishu Jayamava. Lurumishwe Yotan Lango Penu Jishu Jine Swin, Udelta 7DB, Asia Bin Juru, Channel Diatit among Ho, Tancom 6 Juru, Channel Diana Setonugani, Penu Jishu Namari, Juru Penu Mudeze Chelago, Viewing Yama Internet Samyanane, Viewing Yama Facebook Samyanaroma, Popjat Hawarishi. Yamanaya Pi that received the demon name Pupinango, Lurumishwe, a Yala Gavarino.
VOA American than yet, the Ningle Monarchy season we go. American beat on Zoo, Washington, D.C., Muro, Gandhi, Taya, Tolan Penny Bare. VOA American, Manapai, Italian season we go, Lindo Mita, Thousand Nil, Laser Guru Gandhi, Taya, Fanyu Nasan, Imare. VOA got Tolan Bare, a season in a Patalu, Weban Jenna, a champion in there, Tay the Chain Town Solo Jenna, so in email is Aga, BURMESC Burmese. At VOA News Dogongo Sayida People Naimare, Agusale Biro, a busing canarigo, Tolum Bibame, Eddie Tega, Tolum Bima, the Cugaro.
Lean Garo di Sona, Tonai, Sasaturisima, Sabimatera, Lean the Sea, Nelada, not Dining Nelade. Movie New Poma, Lepio Piama, one of the Muge, Yakotema, Litton, or New Legon, Hobby, Yakotema, Janida.
The bad dream, Yama. တရင်းနေတင်ဆက်တဲ့အခါမှာကြားမှာဖြစ်ပါတယ်အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေအနေနဲ့ပထမဆုံးဥတင်ပေါင်းတန်းတင်ဆက်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံကကီယင်ဗီယာဂျပန်ဗီယာကုမ္ပဏီထွက်ခွာသွားတဲ့အခါလွယ်လွယ်နဲ့အစားထိုးလို့ရတဲ့လုပ်ငန်းဖြစ်ပါတယ်လို့စစ်ကောင်စီကပြောပါတယ်နိုင်ငံတကာနိုင်ငံအ တဲ့ Messeri University ကပါရဂူဘွဲလွန်ကျောင်းသားကိုချန်ထူးနဲ့ဦးတင်မောင်တန်းကဆွေးနွေးမေးမြန်းထားတာကိုနားဆင်နိုင်ကြပါတယ်ခင်ဗျာ
မနက်ကနောက်ဆုံးထွက်ခွာသွားတဲ့နိုင်ငံတကာကုမ္ပဏီတစ်ခုကတော့ Kirin Japan Beer Company ဖြစ်ပါ Kirin ဟာစစ်တပ်ရဲ့ဥပိုင်ကုမ္ပဏီနဲ့ဖက်ဆက်လုပ်ငန်းတစ်ခုဖွဲ့စည်းခဲ့ပြီးမြန်မာဘီယာကိုထုတ်လုပ်ခဲ့ပါတယ်စစ်တပ်ရဲ့ဥပိုင်ကုမ္ပဏီနဲ့ငင်းပွားနေတာတွေကိုဖြည့်ရှင်းနိုင်မဲ့ညှို့နှင်းချက်ရှိတော့တဲ့အတွက်အခုလိုဆုံးဖြတ်ရတာဖြစ်တယ်လို့ကုမ္ပဏီကဆိုပါတယ်ဒါပေမဲ့ယင်းနှင်းပြောင်းတာမှုနဲ့နိုင်ငံခြားဆက်ရေးဝန်ကြီးဌာနကတော့ဒါဟာအစားထိုးရလွယ်တဲ့လုပ်ငန်းဖြစ်တယ်။ဒီလိုရင်းနှီးမြှုပ်နှံမှုမျိုးဟာထုတ်လုပ်မှုကိုတွန်းအားဖြစ်စေတဲ့ရင်းနှီးမြှုပ်နှံမှု productive investment မျိုးမဟုတ်ပါဘူးလို့ပြောပါလေ။နိုင်ငံခြားရင်းနှီးမြှုပ်နှံမှုတက်ရဖို့ဆိုတာဒီလောက်ဝယ်ကူပါတလား။ရင်းနှီးမြှုပ်နှံမှုတက်ရဲ့အနက်ရှာဟာဘလောက်ထိရှိပါသလဲ။ Democracy လူ့ခွင့်ရေးကိစ္စတွေနဲ့ဘလို့ပတ်သက်နေပါမလဲ။ဒီပါဒီစီစဉ်မှာဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူကတော့ကိုချက်ထူးဖြစ်ပါတယ်။ကိုချက်ထူးကလေယာစီးပွားရေးဆရာပါလီဘူဘွဲယူဖို့စူးစမ်းနေတဲ့စာတမ်းပြုစုနေတဲ့ကျောင်းသားတယောက်ပါ။နယူးဇီလန်နိုင်ငံမြောက်ပိုင်းပါမွန်စတမ်နော့တ်မြို့မှာရှိတဲ့ Massey University မှာပညာသင်ယူနေသူတူဖြစ်ပါတယ်။ကိုချက်ထူးနဲ့ကျွန်တော်အခုလို Zoom ကနေမေးမြန်းဆွေးနွေးခဲ့ပါတယ်။အဲ့တော့မင်္ဂလာပါကိုချက်ထူးရေ။
မင်္ဂလာပါဆရာ။ဟုတ်ကဲ့ပါခင်ဗျာ
။ဟုတ်ကဲ့။ဒီနေ့မြောက်နိုင်မှုအတွက်ဒီမိုကရေစီနဲ့လူ့ခွင့်ရေးဟာဒါကိုကြံလေ့လာနေတဲ့အခါမှာဘလို့ရေးပါလဲဘလောက်ရေးပါတာကိုတွေ့ရတယ
်။နိုင်ငံတကာဒီနေ့မြောက်နိုင်မှုဝင်လာတဲ့အခါမှာအဓိကမျှော်လင့်တာကတော့နံပါတ်1ဒီနေ့မြောက်နိုင်မှုအရင်းကြီးရမယ်။နံပါတ်2ကနည်းပညာရမယ်။နံပါတ်3ဥမာကျွန်တော်ဈေးကွက်ရမယ်။နောက်အလုပ်ကင်အခွင့်အလမ်းတွေရမယ်ပေါ့။ဆက်တဲ့ပြေကျွန်တော်ဒါကျွန်တော်ရဲ့ဒီနေ့မြောက်နိုင်မှုကိုလက်ခံတဲ့နိုင်ငံတွေရဲ့ဒီကမျော်လင့်ချက်ပြီးပေါ့တာဝန်ယူမှုတာဝန်ခံမှုရှိတဲ့ရင်းနှီးမြှုပ်နှံမှုနဲ့တာဝန်ယူမှုနည်းတဲ့ရင်းနှီးမြှုပ်နှံမှုတာဝန်ယူမှုမရှိတဲ့ရင်းနှီးမြှုပ်နှံမှုဆိုပြီးတော့အလိုမျိုးရှိနိုင်တယ်။ Kirin တို့ company တွေဆိုရင်ပုံမှန်အဖြစ်တော့ကျွန်တော်တို့ကတာဝန်ယူမှုရှိတဲ့ရင်းနှီးမြှုပ်နှံမှုတွေလို့ကျွန်တော်ယူဆလို့ရတာပေါ့
။ဘာလို့ယူဆလို့ရလဲ
စစ်ကောင်စီကလူအခွင့်အရေးချိုးဖောက်မှုတွေရှိရဲအဲ့ဒါလည်းတို့ကတိုးတက်ကောင်းမလာတာမရှိသေးဘူးဆိုပြီးအရင်တော့ငါလည်းပြောထားဘူးလေဒီထွက်ကနေလည်းတို့ပြောတယ်လို့ကျွန်တော်ထင်တယ်အဲ့တော့တို့ကဒီလူအခွင့်အရေးစံနှုန်းတွေကိုလည်းတန်ဖိုးထားတဲ့ယင်းညွှန်းနှံမှုတွေပေါ့ဆရာယင်းညွှန်းနှံမှုတွေပြောတဲ့အခါမှာတို့ကွန်ပစ်စီတစ်ခုပေါ့ဆရာဘီယာဆိုရင်ဘီယာလေးတစ်ခုလေးကိုကျွန်တော်ကြည့်လို့မရဘူးဒီမှာချင်းကြီးတစ်ခုလုံးရှိမယ်သူ့မှာလုံနေတဲ့ဝန်တန်းတွေရှိမယ်စသဖြင့်ပေါ့ဒီလိုခါပါကြရင်ကျွန်တော်ကဒီလူအခွင့်အရေးဒီအပေါ်မှာဝန်တန်းတွေအပေါ်မှာထားတဲ့လူအခွင့်အရေးစံနှုန်းတွေနောက်ပြီးတော့ဒီစာသုံးသူတွေအပေါ်မှာထားတဲ့လူအခွင့်အရေးစံနှုန်းတွေပေါ့ဒီလိုစံနှုန်းတွေနဲ့ချိန်ပြီးတော့လုံးပဲကုမ္ပဏီတွေကထွက်သွားမယ်ဆိုရင်ကျွန်တော်တိုင်းပြည်အတွက်တချို့နစ်နာစရာတွေတော့ရှိတယ်ဥပမာအရင်းနှီးလို့ဆိုတိုင်းအရင်နေ့ကတော့အလွယ်တကူအစားထိုးလို့ရကြရမယ်ဒါပေမဲ့ဒီလိုစံနှုန်းနဲ့ဖြစ်လာတဲ့ရှိတဲ့ပြည်စုံတဲ့ယင်းညွတ်နှံမှုတွေအစားထိုးဖို့ဆိုတာကတော့ထင်တော့လွယ်ချင်မှလွယ်လိမ့်မယ်ဆရာအဲ့လိုမျို
းဟုတ်ပါတယ်ဆိုတော့ကိုချန်ကလေယာဉ်ဆိုင်ပြိုးရေးမှာထုတ်လုပ်မှုဝင်ဆက်တစ်ချောက်ကိုလေ့လာနေတဲ့ပါတကူပွဲအကြောင်းသားတယောက်တည်းဖြစ်တယ
်ဟုတ်ကဲ့
ဆိုတော့ထုတ်လုပ်မှုဝင်ဆက်တစ်ချောက်မှာပေါ့ဒီမိုကရေစီနဲ့လူခွင့်ရေးတတိပြောလို့ရှိရင်အဲ့ဒီထုံးလုံးမှုဝင်ဆက်တစ်လျှောက်မှာပါနေတဲ့ဆက်ဆက်နေတဲ့လူပုဂ္ဂိုလ်တွေရဲ့သဘောသူတို့သဘောကိုလက်ခံတာသူတို့ဆန္ဒကိုဖြည့်ဆည်းပေးတာပြီးရင်သူတို့ကိုလူတယောက်လိုသဘောထားပြီးဆက်ဆက်ဒါတွေကဘလို့ရေးကြည့်လဲကိုကြံလေးလာနေနဲ့လေးလာချက်အရာပုံနဲ့နွယ်ပြီးပြောပြပါအောင
်ကျွန်တော်လေးလာတာကတော့ဒီမြန်မာနိုင်ငံမှာရှိတဲ့ကျောင်းရဲ့တံပိုးဝင်ဆက်ကိုကျွန်တော်လေးလာတယ်လေးလာတဲ့အခါကျတော့ဒီတံပိုးဝင်ဆက်မှာပါနေတဲ့အများစုရဲ့အကျိုးစီးပွားတွေကိုရေရှည်ဖွံ့ဖြိုးတိုးတက်နိုင်အောင်လုပ်နိုင်မှာပဲကျွန်တော်တို့ကကောမွန်အောင်လုပ်နိုင်မှာဝင်ဆက်ကြည့်တခုကဖွံ့ဖြိုးတိုးတက်မယ်ပေါ့မြို့ရိုးရှိတချို့နိုင်ငံတွေကအကြီးသေးကန့်သက်ချက်ရှိတဲ့နိုင်ငံတွေရှိတယ်ဒီဈေးကွက်ခြေပြတ်မှုတော့ကျွန်တော်အကြီးသေးဆိုလဲအကြီးသေးပဲဆိုင်ရာကောင်းကောင်းထုတ်လုပ်နိုင်မှုလိုတယ်ပေါ့ဒီအဲ့လိုတခုခုချွင်းလိုက်တာနဲ့ကျွန်တော်တို့ကဒီဝင်ဆက်ကြည့်ကတိုးတက်ဖို့အတွက်နည်းလေးခက်သွားတဲ့အပိုင်းမှာရှိတယ်ဒီရင်ကုမ္ပဏီလိုဟာမျိုးပြောမယ်ဆိုရင်အဲ့လိုပဲအလွယ်တကူအစားထိုးလို့ရပြင်ပဲလေတချို့အရာတွေကအစားထိုးလို့မရတာကဥပမာအကြီးသေးဆိုရင်အကြီးသေးကိုသူ့လိုသူ့လောက်ကောင်းနိုင်တဲ့အကြီးသေးမျိုးထုတ်နိုင်မလားဒါမှမဟုတ်နောက်တစ်ခုကတော့အကြီးသေးထုတ်လို့နိုင်ရင်တော့ပုံရိပ်ဆိုတာရှိသေးတယ်ဆရာပုံရိပ်ဆိုတာကကြတော့ကျွန်တော်တို့ဒီဥပမာကီရင်ကနိုင်ငံတကာမှာပုံရိပ်ကောင်းပြီးသားတစ်ခုဆိုရင်နောက်ထပ်ဟိုမတိမထင်ရှားတဲ့ယင်းနှိမ့်ညွန့်မှုယင်းနှိမ့်ရှိတဲ့လူတယောက်ကဝင်ပြီးယင်းနှိမ့်ညွန့်အောင်တော့ဒီပုံရိပ်ကတော့နေချင်းညချင်းပြီးဆောက်လို့မရဘူ
းဟုတ်ကဲ့ပါဆရာကိုကြားလေးလာနေတဲ့အခါမှာကဘာထုတ်လို့မှုဝင်ဆက်အရာပြောမယ်ဆိုလို့ရှိရင်ပေါ့ဒီမိုကရေစီတို့လူခွင့်ရေးတို့ဟာဘလို့ရေးကြည့်တာ
လူခွင့်ရေးကိုတံမိုးထားတဲ့ခွင့်ပြုပြီးနိုင်ငံတွေပေါ့ဆရာကြီးသူတို့ကတော့ပစ္စည်းတစ်ခုကိုကြည့်မယ်ဆိုတဲ့အခါကျတော့ဒီပစ္စည်းရဲ့အကြီးအသေးတစ်ခုလေးကိုသူတို့မကြည့်ဘူးဆရာကြီးပစ္စည်းရဲ့လာရအရက်တွေကိုသူတို့ကြည့်တယ်အဲ့ဒီသက်ဆိုင်ရာဒေသထွက်တဲ့နိုင်ငံတွေရဲ့လူခွင့်ရေးစံနှုန်းတွေဥပမာထုတ်လုပ်မှုကဏ္ဍမှာဖြစ်ဖြစ်ဥပမာဒီထုတ်လုပ်မှုကနေပြီးတော့ value added လုပ်တဲ့ manufacturing ကဏ္ဍမှာဖြစ်ဖြစ်လူခွင့်ရေးကိုသူတို့ဘယ်လောက်တံမိုးထားကြသလဲဘယ်လောက်ဒီအကျိုးမြတ်တွေကဟိုခွဲပြီးတဲ့အခါမှာဘယ်လိုရှိတယ်လေဆိုပါတော့ကျွန်တော်ပစ္စည်းတစ်ခုထုတ်လုပ်တယ်ဆိုဒီထုတ်လုပ်တဲ့ဒေသမှာလူတွေကဟိုကိုအကျိုးမြတ်တစ်ခုလေးကိုထားပြီးတော့လူခွင့်ရေးချုပ်ဖောက်ပြီးတော့ထုတ်လုပ်နေသလားဒါမျိုးတွေသူတို့အများကြီးကြည့်တယ်ဆရာကဘာဒီခွင့်ပြုပြီးနိုင်ငံတွေရဲ့အခြေအနေကိုကြည့်မယ်ဆိုရင်ပေါ့ဒီလိုစံနှုန်းတွေမြင့်မြင့်မားမားသတ်မှတ်ထားသလိုသူတို့ရဲ့ဟိုဈေးနှုန်းကလည်းပုံမှန်ထက်ပိုပြီးလေရှိတယ်ပေါ့ဂျီဘူရအဖြစ်ပေါ့ဆရာပိုပြီးလေရှိတဲ့အခါကျကျွန်တော်တို့ဒီချင်းကြီးမှာဒီဈေးကွက်တွေကိုကျွန်တော်တို့ကရရှိနေမယ်ဆိုရင်တာမန်အဖြစ်တော့ဟိုဒီဝင်းဆက်ကြီးဆောက်လုံးမှာရှိတဲ့ကျွန်တော်တို့ဒီ profit sharing ကဏ္ဍမှာလည်းဈေးနှုန်းကိုရအောင်နဲ့ဒီဝင်းဆက်မှာပါနေတဲ့ actors တွေပေါ့ actors တွေကလည်းသူ့အနေနဲ့သူအထိုက်အလျောက်ပိုရနိုင်မဲ့သဘောပေါ့ဆရာ။အဲ့တော့ကျွန်တော်တို့ကဒီ global value chain တွေ global supply chain တွေနဲ့ချိတ်ဆက်နေတဲ့အဲ့လိုဒီဘယ်လိုပြောမလဲအကြီးသေးရှိတဲ့ဈေးကွက်တွေပေါ့ဆရာ။အကြီးသေးရှိတဲ့ဈေးကွက်တွေနဲ့ချိတ်ဆက်နေပြီးသားဈေးကွက်ကြီးတစ်ခုကိုကျွန်တော်တို့ကဆုံးရှုံးရမယ်ဆိုရင်ဒီ chain တစ်ခုလုံးမှာရှိတဲ့ပါဝင်ပတ်သက်နေတဲ့လူတွေရဲ့အကျိုးစီးပွားကလည်းဘလို့ဖြစ်ဖြစ်တနည်းမဟုတ်တနည်းကထိခဲ့လာမှာအသေးစားပဲပေါ့ဆရာ။ကျွန်တော်တို့အရင်းနှီးမြှုပ်နှံမှုကအလွယ်တကူအစားထိုးလို့ရရင်ပဲအဲ့လို global chain global value chain တွေ supply chain တွေနဲ့ချိတ်ဆက်ပြီးသားကုမ္ပဏီတွေရဲ့နေရာကိုအလွယ်တကူအစားထိုးဖို့ဆိုတာကတော့နည်းနည်းခက်သွားတာ
ဟုတ်ပါတယ်ကျွန်တော်ကောင်းပြီကိုချန်အခုစဉ်းစားနေတဲ့အခုကိုချန်လေ့လာနေတဲ့တောက်မှန်လေးပြောရင်ဆိုရင်မူဝါဒတရားမှာပေါ့အဲ့ဒီလိုဝန်ဆက်ကြီးတစ်ခုလုံးကိုကြည့်ဖို့ဘာကြောင့်အရေးကြီးတာ
မူဝါဒချမှတ်သူတွေဘယ်လိုကြည့်ဖို့လိုနေလဲဆိုတာကတော့ဒီဝန်ဆက်ထဲမှာပါနေတဲ့လူတွေဟာအကျိုးစီးပွားတစ်ခုအတွက်လူတိုင်းကလုံနေကြရတယ်ဆိုတဲ့ဟာကိုသူနံပါတ်1ကဟိုသူနည်းလေးမေ့လျော့ရသလားသတိမထားမိသလားဥပမာဆိုတော့တောင်သူတွေပေါ့စဘာထုတ်တဲ့တောင်သူတွေဟာသူကဟိုစဘာစည်းကြီးရဲ့တခြားစံစည်းကြီးရဲ့တခြားပြည်သူတွေအာဈေးကုန်စည်းနှုန်းတက်ပြီးဒုက္ခရောက်မယ်ပေါ့ဒါပေမဲ့သူတို့မကြည့်တာကြတော့ဒီတောင်သူတွေရဲ့ဘက်ကိုမကြည့်ဘူးစဘာစည်းမရှိဘဲနဲ့တောင်သူတွေကမရက်တည်နိုင်ဘူးမစိုက်ပြိုးနိုင်ဘူးမစိုက်ပြိုးနိုင်ဒီကွန်ဆက်ဒီကုလုံးက တို့မျောပန်းထားသူတခြားသူတွေသူပူကောင်းလာမှာပူဆူလာတဲ့အကျိုးဆက်တွေကကြီးစီမှာဖြစ်လာနေတာကိုတို့မသိကြတာလားသတိမထားမိတလားတော့မသိဘူးဆရာရဲ့ကျေးဇူးရှင်တော်ဦးချင်းပြလို့ပြောနေပြီမယ်တကယ်တော့တို့တို့လည်းစီပါကြီးလောက်တာပဲတကယ်တော့ဒီကန္နာကြီးမှာစီပါကြီးလောက်တာတို့တို့အကျိုးအမြတ်မရှိဘဲနဲ့ဒီစီပါကြီးကရေရှည်ရက်တည်နေမှာမဟုတ်ဘူးတောင်တူတွေကတို့အကျိုးအမြတ်မရှိလို့မထုတ်လို့ဘူးဆိုရင်နောက်ပိုင်းဝင်းဆက်ကလည်းဘာမှကောင်းလာတာမရှိတော့ဘူးဆရာအဲ့တော့အကျိုးဆက်ကတစ်ဖက်မှာထုတ်လို့ကြတယ်ထုတ်လို့မကြရတော့ကြောင်းဒီပုံစံတော့ပြတ်တက်အောင်ပါတဘောကသူတို့ကဒီလိုအကျိုးဆက်တွေကိုမစင်စားဘဲနဲ့ရုတ်တရက်ဟိုဘယ်လိုကောင်းလဲမြင်သာတဲ့အခြေအနေလေးတွေပဲဆူလေနဲ့လေမူဝါဒလေးတွေပဲကြည့်တဲ့အခါကျတော့ရေရှည်မှာဒီ value chain တစ်ခုလုံးတိုးတက်ဖို့အတွက်ကျတော့အဟံတားကြီးတစ်ခုလုံးပြန်ဖြစ်သွားတာသူတို့ရဲ့မူဝါဒ
မြန်မာနိုင်ငံရဲ့အခြေအနေကမရှောင်မလွဲသာကြုံလာတာရတာပါတရုတ်ရဲ့ဆက်ဆက်လာတာ
ဟုတ်ကဲ့
ဒီမိုကရေစီနဲ့လူ့ခွင့်ရေးကိစ္စတွေကလည်းတရုတ်နဲ့ဆက်ဆက်မှုအများကြီးမူတည်နေတာကိုကျွန်တော်တို့တွေ့ရ
ဟုတ်ကဲ့ပါဆရာဟုတ်ကဲ့
ဒါကြောင့်မို့လို့ထလုံးမှုငွေစက်တစ်ချောင်းတောင်းကနေကြည့်မယ်ဆိုလို့ရှိရင်ပေါ့เนาะတရုတ်ဩဇာကြီးမားလာတာကအကောင်းဆုံးဘယ်လိုများတွေ့ရမလဲ
ကျွန်တော်အကောင်းဘက်ကိုအရင်ပြောမယ်ပေါ့တရုတ်နဲ့ကျွန်တော်တို့ကအင်းနေချင်းနိုင်ငံတွေဖြစ်တယ်နောက်တစ်ခုကတရုတ်ကကမ္ဘာပေါ်မှာအကြီးမားဆုံးဈေးကွက်ဖြစ်တယ်အဲ့တော့ကျွန်တော်တို့ကနေဆက်ချင်းရလဲရှီလျားဆိုတာဆက်ဆက်မှုရှိတယ်စိုက်ပျိုးရေးလေယာဉ်စိုက်ပျိုးရေးထွက်ကုန်တွေကပျက်စီးလွယ်တဲ့ထုတ်ကုန်လေးပေါ့ဆရာ။ပစ္စည်းလေးထုတ်ကုန်ကျွန်တော်တို့မှာဤပညာအရာလည်းမြန်မာမှာပြပအဝေးကိုတင်ပို့ဖို့မရှိသေးတဲ့အချိန်မှာတရုတ်လိုနိုင်ငံဈေးကွက်ကြီးကိုရှိထားတာကျွန်တော်တို့ကတကယ်အခွင့်အလမ်းကြီးတစ်ခုပေါ့
။ကမ္ဘာအကြီးမားဆုံးဈေးကွက်ကြီးနဲ့ကျွန်တော်တို့ကနှိစပ်ဆုံးနေနေရတ
ာ။ဟုတ်ကဲ့ဆရာ။ဒါတကယ်အခွင့်အကြီးမားဆုံးအခွင့်အရေးတစ်ခုပေါ့ဈေးကွက်ဘက်ကပြန်ကြည့်မယ်ဆိုရင်။ဒါပေမဲ့အာဖက်ကပြန်ပြီးတော့အားနည်းချက်ဘက်ကပြန်ကြည့်ရတဲ့အခါကျတော့တရုတ်ရဲ့မူဝါဒတွေကပြီးတော့မတည်ငြိမ်တာတွေ့ရတယ်ဆရာရယ်မတည်ငြိမ်တာတွေ့ရတယ်ဆိုတာဥပမာဆိုတော့နေဆက်ဆိုရင်သူတို့ page တွေချင်းပြင်မယ်ဖွင့်စနေချင်းဖွင့်မယ်ဒါပေမဲ့ဟိုတစ်ဖက်ကပြန်ကြည့်တော့လေသူတို့ရဲ့ဒီဘိုးအစိုးရမူဝါဒကတော့ဒီ site တွေထွက်ကုန်တွေကသူတို့အစကလေးကကိုယ်ဝဲဒါတရားဝင်သူတို့ပြုံးဝင်ပြီးထားတဲ့ဟာတွေမဟုတ်ဘူးဒီသက်ဆိုင်ရာဒီ data အစိုးရတွေနဲ့နားလည်မှုယူပြီးတော့ပဲကျွန်တော်တို့ကသူတို့ဘက်က informally ဟောသူတို့ကအလွတ်သဘောကြောင်းဝယ်နေတဲ့သဘောတော့ပဲရှိတယ်ဆရာရယ်ကျွန်တော်တို့ဘက်ကတော့တရားဝင်တက်ပူနေတာပေါ့အဲ့လိုမျိုးဆိုတဲ့အခါကျတော့ကျွန်တော်တို့ကထွက်ကုန်တွေထုတ်တဲ့အခါမှာသူတို့ရဲ့ဟိုမူဝါဒအရာပိတ်လိုက်ဖွင့်လိုက်လုပ်တဲ့အခါကျတော့ကျွန်တော်တို့ကဈေးဘွက်ကတည်ငြိမ်တဲ့ဈေးဘွက်တခုကိုကျွန်တော်တို့မရဘူး။နောက်တစ်ခုကသူတို့စီကနေပြီးတော့ဥပမာရင်းနှီးမြှုပ်နှံမှုတွေလာမယ်ဆိုရင်လည်းပဲကျွန်တော်တို့ကတာဝန်ယူမှုတာဝန်ခံမှုရှိတဲ့ရင်းနှီးမြှုပ်နှံမှုရဖို့အတွက်နည်းနည်းအခက်အခဲရှိရဆရာ။ခက်ခဲရှိရသူတို့ကတော့သူတို့အကျိုးစီးပွားရှိဖို့အဓိကဦးစားပေးတယ်။ဥပမာဆိုရင်ကျွန်တော်တို့ဒီရင်းနှီးမြှုပ်နှံမှုမူဝါဒမှာဘာပြောလဲဆိုရင်သူတို့ဦးစားပေးမူဝါဒထဲမှာတော့တာဝန်ယူမှုတာဝန်ခံမှုရှိပြီးတော့နှစ်ဦးနှစ်ဖက်အကျိုးရှိတဲ့ရင်းနှီးမြှုပ်နှံမှုတွေကိုဦးစားပေးတယ်။တစ်ဖက်ကတော့ရှင်းတယ်ရင်းနှီးမြှုပ်နှံသူ။ဒါပေမဲ့နောက်တစ်ဖက်ကဘာလုပ်လဲဆိုတာကျွန်တော်တို့အရေးကြီး။နောက်တစ်ဖက်ကတော့တကယ်တမ်းဖြစ်တင်တာတော့ပြည်သူပေါ့။ပြည်သူအတွက်အကျိုးရှိတဲ့ရင်းနှီးမြှုပ်နှံတွေလည်းအကျိုးရှိရင်းနှီးမြှုပ်ဖြစ်တယ်။ဒါပေမဲ့တကယ်တမ်းကျွန်တော်တို့ဒီဥပဒေစိုးမှုနဲ့နှေးပါလာတဲ့အခါကျွန်တော်တို့ဒီအထူးပြင်အာဏာရှင်နိုင်ငံတွေမှာတော့နှစ်ဦးနှစ်ဖက်ဆိုရင်တော့အဓိကအကျိုးမြတ်ရနေတာတဦးကရင်းနှီးမြှုပ်နှံသူနဲ့တဦးကတော့လုတ်ပိုင်ခွင့်ရှိသူဆိုတဲ့နေသားမျိုးတော့ရောက်တာပေါ့။ကျန်တဲ့ပြည်သူတွေရဲ့အထူးခံစား권တွေလူအခွင့်အရေးတွေဒါတွေကြတော့သူတို့ကပြင်းဆိုင်တော့ဘူး။အဲ့လိုအခြေအနေမျိုးမှာဆိုရင်တော့ကျွန်တော်တို့ကဒီသူတို့ရဲ့ရင်းနှီးမြှုပ်နှံမှုကပြည်သူအတွက်အကျိုးစီးပွားရှိတာကဟိုနည်းနည်းနဲလာတဲ့အပိုင်းမှာရှိရတော့ကျွန်တော်တို့မြင်နေအဲ့လိုပဲဆရာ
။ခုနကပြောသားတယ်လို့ပဲတာဝန်ယူမှုတာဝန်ခံမှုရှိတယ်ဆိုတာကတော့ဒီမိုကရေစီလူ့အခွင့်အရေးခုနကပြောစောစောကပြောခဲ့တဲ့ပုံရိပ်မိမိကိုယ်ရဲ့ပုံရိပ်မိမိနိုင်ငံရဲ့ပုံရိပ်အစားရှိတဲ့ပုံရိပ်တွေပါပါဝင်ပတ်သက်နေပါတယ်အကျိုးရှိဖို့ဆိုလို့ရှိရင်ကျွန်တော်တို့နှစ်ဖက်နော်အကျိုးလည်းရှိတာဝန်ခံမှုတာဝန်ယူမှုလည်းရှိတဲ့နော်စနစ်မျိုးတွေကိုကျွန်တော်တို့တည်ဆောက်မှတာမြန်မာနိုင်ငံရဲ့တိုးတက်မှုဟာအနာဂတ်ရှိမယ်လို့ပြောလို့ရပါတယ်ကျေးဇူးအများကြီးပါတယ်ခင်ဗျ
အခုကျွန်တော်တို့ကျေးဇူးတင်ပါတယ
်ဟုတ်ကဲ့အခုကျွန်တော်တို့ဆွေးနွေးသွားခဲ့တာကတော့နယူးဇီလန်ရောက်ပိုင်းmessage university မှာပေါ်ဂူဘွဲဂျူနီကိုစူးစမ်းနေတဲ့ပေါ်ဂူဘွဲကျောင်းသားကိုချန်ထူးဖြစ်ပါတယ်ကျွန်တော်တမောင်တန်းပ
ါနယူးဇီလန်နိုင်ငံမြောက်ပိုင်း message university ကပေါ်ဂူဘွဲရပေါ်ဂူဘွဲတက်နေတဲ့ကျောင်းသားကိုချန်တူးကိုဦးတင်မောင်တန်းကဆက်သွယ်မေးမြန်းထားတဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ဖြစ်ပါတယ်။ ပြည်အမေရိကန်တန်ရဲ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ပြည်အမေရိကန်တန်ရဲ့မနက်ပိုင်းတန်လွှင့်အစီအစဉ်တွေကို line 2 3249တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ PUA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်ထင်တောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။အခုတကားတပတ်အတွင်းမြန်မာသတင်းတွေကိုပြောပြပေးပါမယ်။စစ်အာဏာသိမ်းတာတစ်နှစ်ပြည့်မြန်မာနိုင်ငံအခြေအနေကိုအမေရိကန်အောက်လွှတ်တော်မှကြားနာဖွဲ့ကျင်းပနေပါတယ်။အာဏာသိမ်းပြီးနောက်စစ်ပြေးဒုက္ခသည်တွေနှစ်ဆတိုးလာပြီး8သိန်းကျော်ရှိလာတယ်လို့ကုလသမဂ္ဂကပြောပါတယ်။အဲ့ဒီအကြောင်းတွေပါတဲ့တပတ်အတွင်းမြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခတ်မောင်တို့ကပြောပြပေးပါလိမ့်မယ်ခင်ဗျာ
။ The reason why my prime minister has
မြန်မာနိုင်ငံကိုရှေ့လာတဲ့တွားခွင့်ရဖို့နဲ့ကြာကာလအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ပါတွဲဆွန်ခွင့်ရရေးစစ်ကောင်စီရဲ့တဘောတူညီချက်ရဖို့အာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးပတ်ဆွန်ဟွန်ကဖေဖော်ဝါရီလ19ရက်နေ့မှာပြောပါတယ်အကြမ်းဖက်အဖွဲ့အဖြစ်စစ်ကောင်စီကသတ်မှတ်ထားတဲ့အတွက် NUG နဲ့အာဆီယံအဖွဲ့ကြားဆက်သွယ်ပြောဆိုရမျိုးမရှိသေးဘူးလို့လည်းအာဆီယံနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးအပြီးသတင်းစာရှင်းလင်းပွဲမှာဝန်ကြီးဆခွန်ကပြောဆိုခဲ့တာပါမြန်မာအရေးနဲ့ပတ်သက်လို့အဖွဲ့ဝင်နိုင်ငံတွေကြားသဘောထားကွဲပြားမှုတချို့ရှိပေမဲ့ဖြေရှင်းနိုင်ဖို့ကြိုးပမ်းနေပါတယ်လို့လည်းဖနွန်ပင်မြို့မှာနှစ်ရက်ကြာကျင်းပတဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတို့ရဲ့အစည်းအဝေးပွဲအပြီးသတင်းစာရှင်းလင်းပွဲမှာအဲဒီလိုပြောဆိုခဲ့တာပါအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးဆွန်ခွန်းအနေနဲ့မြန်မာခီးစဉ်အတွင်း NUCC အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီ NUG ကြားကာလအမျိုးသားညီညွတ်ရေးအစိုးရရွေးကောက်ခံကိုယ်စားလှယ်ရေးနိုင်ငံရေးပါတီရေးနိုင်ငံကိုစားပြုတဲ့အစုအဖွဲ့တွေအရှက်ဖက်အဖွဲ့အစည်းတွေအကြမ်းမဖက်အာဏာဖီဆန်တဲ့အဖွဲ့တွေနဲ့လက်နက်ကိုင်အဖွဲ့တွေအားလုံးကိုတွေ့ဆုံတင်တယ်လို့မလေးရှားနိုင်ငံခြားရေးဝန်ကြီးဆိုင်ဖူဒင်အဗ်ဒူလာကလည်းအဲ့ဒီနေ့မှာပဲသူ့ရဲ့ Facebook စာမျက်နှာမှာအကြံပြုရေးသားထားပါတယ်မြန်မာနိုင်ငံမှာသိတာတဲ့တိုးတက်မှုတွေမတွေ့ရတဲ့အတွက်ဒီအဆင့်မြင့်အစည်းအဝေးကိုမြန်မာစစ်ကောင်စီဘက်ကကိုစားပြုတက်ရောက်ခွင့်မရခဲ့ပါဘူးမြန်မာနိုင်ငံရေးမှာတိတာတဲ့တိုးတက်မှုမတွေ့ရသမျှနိုင်ငံရေးအရာကိုစားပြုတဲ့ကိုယ်စားလှယ်ကိုမဖိတ်ဖို့အာဆီယံအဖွဲ့ဝင်နိုင်ငံတချို့ရဲ့တင်ပြမှုအရအိရှန်ကမ္ဘောဒီးယားနိုင်ငံကမြန်မာစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးကိုမဖိတ်ဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့တစ်နှစ်တာကာလအတွင်းအပြစ်မဲ့ပြည်တွေအပေါ်မြန်မာစစ်တပ်ရဲ့ကျူးလွန်မှုတွေဟာရေးတွက်လို့မရနိုင်အောင်ကြီးမားကျယ်ပြန့်နေလို့အမေရိကန်နိုင်ငံခြားရေးဌာနရှေ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာအကြီးတန်းဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးကင်မွိုင်းဖေဖော်ဝါရီ18ရက်အောက်လွှတ်တော်ကြာနာပွဲမှာတင်ပြခဲ့ပါတယ်မြမအကြက်တဲစစ်အာဏာသိမ်းတစ်နှစ်ပြည့်ပြီးနောက်လို့ဆိုရမယ့်ခေါင်းစဉ်နဲ့အမေရိကန်အောက်လွှတ်တော်အာရှပစိဖိတ်ဗဟိုအာရှဒေသများနဲ့လက်နက်မပြတ်ပွားရေးဆိုင်ရာဆက်ကော်မတီမှာမြမအရေးကြာနာပွဲတရက်ကိုကျင်းပခဲ့တာပါအဲဒီကြာနာပွဲကိုဒူလက်ထောက်ဝန်ကြီးကင်မွိုင်းနဲ့အမေရိကန်နိုင်ငံကဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအေဂျင်စီ USAID ဒုတိယအကြီးအကဲခရိတ်ဟတ်တို့တက်ရောက်တင်ပြခဲ့ပါတယ်အာဏာသိမ်းပြီးနောက်ပိုင်းစစ်တပ်ရဲ့လက်ချက်ကြောင့်ကလေးငယ်118ဦးအပါအဝင်တေဆုံးသူ1500ကျော်ရှိခဲ့ပြီးဖမ်းဆီးခံရသူ12000ထဲမှာ900ဝန်းကျင်အခုထိထိမ့်သိမ်းခံထားရတာကိုလည်းဒုလက်ထောက်ဝန်ကြီးကင်မွိုင်းကဥပမာပေးပါတယ်။ဒါပြင်ဖမ်းဆီးထိမ့်သိမ်းထားသူတွေကိုနှင်ပန်းနှိပ်စက်တာ၊လိမ်ပိုင်းဆိုင်ရာစော်ကားတာတွေစစ်တပ်ကကျူးလွန်ခဲ့တယ်ဆိုတဲ့သတင်းတွေအများပြားကြားသိရတယ်လို့လည်းပြောထားပါတယ်။ Craig Hart ကလည်းမြန်မာကိုပေးအပ်ခဲ့တဲ့လူသားချင်းစာနာမှုအကူအညီတွေနဲ့စစ်တပ်ရဲ့လူခွင့်ချိုးပေါမှုတွေကိုတင်ပြခဲ့ပါတယ
်။နော်ဝေးနိုင်ငံအခြေစိုက်တယ်လီနော့ဆက်သွယ်ရေးကုမ္ပဏီအနေနဲ့မြန်မာနိုင်ငံကသူ့ရဲ့လုပ်ငန်းကိုရောင်းချတဲ့အခါတုံးဆွဲသူတွေရဲ့အချက်အလက်တွေကိုကာကွယ်ထားပါတယ်ဆိုတော့အာမခံချက်မျိုးပေးဖို့တယ်လီနော့အစုရှယ်ယာရှင်အများအပြားကတောင်းဆိုနေကြတယ်လို့ Reuters သတင်းတပုတ်မှရေးသားထားပါတယ်။နော်ဝေးကုမ္ပဏီကအစုရှယ်ယာ59ရာခိုင်နှုန်းပိုင်ဆိုင်ထားတာပါ။ DNB Assets Management Storebrand Assets Management နဲ့ KLP စတဲ့အစုရှယ်ယာရှင်တွေကအဲ့ဒီအာမခံချက်မျိုးပေးဖို့တောင်းဆိုနေတာပါ။တယ်လီနော့ကတော့သူ့ရဲ့ဝန်ဆောင်မှုပေးနေတဲ့၃ဆွဲသူ18တန်းတို့ရဲ့အချက်လက်တွေထက်ကုမ္ပဏီဝန်ထမ်းတွေကိုအကအကွယ်ပေးဖို့မြန်မာဥပဒေနဲ့အညီလှုပ်ဆောင်ခဲ့ရတယ်လို့ပြောထားပါတယ်။စစ်ကောင်စီပေါ်ဆန့်ကျင်သူတွေရဲ့တယ်လီဖုန်းခေါ်ဆိုချက်မှတ်တမ်းတွေနဲ့တင်းရှောင်နေတဲ့သူတွေရှိရာ200ကိုဖော်ပြတဲ့မှတ်တမ်းတွေကိုလွှဲပေးဖို့စစ်ကောင်စီကတောင်းခံခဲ့တာကြောင့်တယ်လီနော့ဖက်ကပေးအပ်ခဲ့ရတယ်လို့လုံခြုံရေးကြောင့်နာမည်မဖော်လို့တဲ့တယ်လီနော့ဝန်ထမ်းတစ်ဦးရဲ့ပြောဆိုချက်ကိုကိုးကားပြီး Writer သတင်းတရမှရေးသားထားပါတယ်။မြန်မာနိုင်ငံကအစုရှယ်ယာတွေကိုလက်ဗနွန်အခြေဆိုင် M1 ကုမ္ပဏီကိုရောင်းမယ်လို့တယ်လီနော့ဖက်ကကြေညာထားပေမဲ့အစုရှယ်ယာအများစုကိုစစ်ကောင်စီနဲ့အဆက်အဆက်ရှိတဲ့ရွှေပြိုင်းဖြူကုမ္ပဏီကပိုင်ဆိုင်မှာဖြစ်တယ်လို့ Writer သတင်းဌာနသတင်းတွေမှဖော်ပြခဲ့ပါတယ်။
စစ်တပ်ပိုင်းမြန်မာစီးပွားရေးဥပိုင် Limited နဲ့မြန်မာပြည်အားထုတ်လို့ရေးဖက်ဆက်လုပ်ကိုင်နေတဲ့ Kirin ဂျပန်ကုမ္ပဏီကမြန်မာနိုင်ငံကနေထွက်ခွာမယ်လို့တနင်္လာနေ့ကကြေညာပါတယ်။ K ီရင်ကသူ့အစုရှယ်51ရာခိုင်နှုန်းကိုစစ်တပ်နဲ့ပတ်သက်မှုမရှိတဲ့ကုမ္ပဏီကိုဇွန်လကုန်နောက်ဆုံးထားရောင်းချဖို့ပြင်ဆင်နေတာပါစစ်တပ်ရဲ့ဥပိုင်ကုမ္ပဏီနဲ့အငင်းပွားနေတာတွေကိုဖြေရှင်းနိုင်မဲ့မျှော်လင့်ချက်မရှိတော့တဲ့အတွက်အခုလိုဆုံးဖြတ်ရတာဖြစ်တယ်လို့ကုမ္ပဏီကပြောပါတယ်ဒါအပြင်စွမ်းအင်ထုတ်လုပ်ရေးကုမ္ပဏီတွေဖြစ်တဲ့ Total Chevron တောင်ကိုရီးယား POSCO တပ်မဏိလုပ်ငန်းတို့လည်းမြန်မာနိုင်ငံကလုပ်ငန်းတွေကိုရုပ်သိမ်းထွက်ခွာဖို့အသီးသီးကြေညာထားပြီးဖြစ်ပါတယ်
စစ်အာဏာသိမ်းပြီးတနစ်ကြော်ရက်ရောက်လာတဲ့အချိန်ဒေသခံတပ်ဖွဲ့တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေပိုးပြီးတော့ကျယ်ပြန့်လာသလိုဒေသပေါင်းစုံကအပြစ်မဲ့ပြည်သူတွေရဲ့လုံခြုံရေးစားဝတ်နေရေးနဲ့ကျန်းမာရေးကြောင့်အခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရပါတယ်။ရှမ်းပြည်တောင်ပိုင်းမိုးပြဲမြို့မှာပြည်သူကာကွယ်ရေးတပ်နဲ့စစ်ကောင်စီကြားခုရက်ပိုင်းတိုက်ပွဲတွေပြင်းထန်နေပြီးတော့လေကြောင်းကပါပုံကျဲတိုက်ခိုက်လာပါတယ်။လက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်နေတဲ့အတွက်တရားရသူတွေလည်းရှိနေပြီးတော့နေအိမ်တချို့ပါမီးလောင်ခဲ့တာပါ။
လီရင်ကတော့ဒီဆုံးနဲ့6နိုင်စစထိုးတဲ့ချိန်မှာစပြီးမှကျရလီရင်မစီနဲ့လာတယ်နော်တိုက်လီရင်ကနဲ့လာတယ်မိုးရမျိုးပေါ်မှာလည်းပြောပြရမှာပေါ့နော်ဒီမိုးပြဲရက်ွက်တယ်မှာလေကျွန်တော်တို့မျိုးလည်းကောင်းတော့မဟုတ်ပါနဲ့ရက်ွက်တယ်မှာကျဲနေတာ
ဒီလာလေလောက်မှာတော့တင်ကားတွေနဲ့စစ်ကောင်စီတပ်ကအင်အားအလုံးအရင်နဲ့မိုးပြဲမြို့နာတပ်ဆွဲထားပြီးတဲ့နောက်မှာတိုက်ပွဲတွေဖြစ်လာတာလို့ဒေသခံတွေကပြောပါတယ်တိုက်ပွဲတွေကြောင့်ထွက်ပြေးလာသူ4000ဝန်းကျင်ရှိပြီးတော့မြို့ရဲပိတ်မိနေသူက6000လောက်ရှိတယ်လို့ကုညီနေသူတွေကပြောပါရယ်မြို့လုံးချို့ထွက်ပြေးနေရတဲ့ကြားပြင်းတဲ့လွယ်ကောတဝိုက်ကစစ်ရှောင်းတွေနှစ်ရမပြန်နိုင်သေးပါဘူးစစ်ပြေးဒုက္ခတဲ့9000ကျော်ရှိတဲ့ကရင်ပြည်နယ်ထဲမှာလဲစစ်ကောင်စီနဲ့ KNU တပ်မဟာငါအကြခြေနေတင်မာနေပါရယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းပဋိပက္ခတွေကြောင့်ပြည်ရင်းအိုးအိမ်ဆွန့်ခွာထွက်ပြေးရသူဒုက္ခတဲ့အရေးအတွက်ဟာနှစ်ဆတိုးလာပြီးတော့8000ကျော်အထိရောက်လာတဲ့အတွက်အရေးပေါ်သုသာချင်းစာနာမှုအထောက်အပံ့တွေလည်းပိုးပြီးတော့လိုအပ်လာတယ်လို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကလည်းလက်တလောပြောဆိုထားပါတယ
် VOA American တန်ကနေတနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
ယူကရိန်းသမ္မတဗလာဒီမီယာပူတင်ဟာယူကရိန်းကိုဝင်တိုက်ဖို့အတွက်ဆုံးဖြတ်ပြီးသားဖြစ်နေမယ်လို့သူယုံကြည်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကသမ္မတအင်ဗျူမှာတောက်ကြနေကပြောကြားပြီးတဲ့နောက်ရှင်းနေနေမှာပဲယူကရိန်းအရှေ့ဘက်မှာပြစ်ခတ်မှုတွေတိုးလာတယ်လို့သမ္မတပူတင်ကလည်းသူ့ရဲ့ကြီးမားတဲ့စီးရဲလက်ကျင်မှုတွေကိုကိုယ်တိုင်ကြီးကြပ်နေတာဖြစ်ပါတယ်ရုရှားသမ္မတနဲ့ဘယ်လာရုစ်သမ္မတတို့ဟာရေငုပ်သင်္ဘောပေါ်ကနေပြစ်လွှတ်ရတဲ့တိုက်ချင်းပြစ်ပက်ဒင်းတက်ဒုံအပါဝင်လက်နက်တွေနဲ့တိုက်ခိုက်မှုမျိုးစုံပါဝင်တဲ့စီးလက်ကျင်မှုကိုကိုရန်ကြီးကြပ်ခဲ့ကြတယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ယူကရိန်းကိုရုရှားကဝင်တိုက်နိုင်တဲ့သတိပေးချက်တွေတိုးလာနေတယ်လို့ရုရှားကအားပေးထောက်ခံထားတဲ့သဘုံတွေထိန်းချုပ်ထားတဲ့ယူကရိန်းဒေသတဝိုက်အကြမ်းဖက်မှုတွေပေါ်ပေါက်နေချိန်မှာပဲယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံပြီးပြဿနာကိုဖြေရှာဖို့အတွက်တောင်းဆိုလိုက်ပါတယ်ရုရှားသမ္မတဘာကိုလိုချင်နေလဲဆိုတာကိုမသိတဲ့အတွက်တွေ့ဆုံဆွေးနွေးလို့ကြောင်းဂျာမနီနိုင်ငံမြူနစ်မြို့လုံခြုံရေးညီလာခံမှာပြောကြားလိုက်တာဖြစ်ပါတယ်။ရုရှားသမ္မတအနေနဲ့တွေ့ဆုံမဲ့နေရာကိုရွေးချယ်နိုင်ကြောင်းနဲ့ယူကရိန်းအနေနဲ့ငြင်းချမ်းစွာအပြေရှာရေးအတွက်တန်တမာရေးလမ်းကြောင်းအတိုင်းပဲဆက်ပြီးသွားမယ်လို့လည်းပြောပါတယ်။ရုရှားအနေနဲ့ယူကရိန်းနယ်စပ်တွေအနီးတစ်ဝိုက်စီးရေးလှုပ်ဆောင်မှုတွေကိုရှော့ချမဲ့အထောက်အထားမတွေ့ရတဲ့အတွက်အခြေအနေဟာအထူးစိုးရိမ်ရစေဖြစ်ကြောင်းG7 ကမ္ဘာအင်အားကြီးနိုင်ငံ9နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေကပြောကြားလိုက်ပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့ဒုတိယအကြီးအကဲဟာဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေအတွက်ပညာရေးနဲ့အသံမွေးဝမ်းကြောင်းမှုအခွင့်အလမ်းပုံမိုရရှိရေးကိုတိုက်တွန်းလိုက်ပါတယ်။9နှစ်နီးပါးရှိလာပေမဲ့ရိုဟင်ဂျာဒုက္ခသည်အရေးမဖြေရှင်းနိုင်သေးတဲ့အတွက်နိုင်ငံတကာအတိုင်းဝန်ကလည်းကူညီဖြေရှင်းကြဖို့လည်းတိုက်တွန်းခဲ့ပါတယ်။
တရင်ချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးတာပါဒီမနေ့အစီအစဉ်ထုတ်လို့ရမှုကတော့ကိုညာဝင်းအောင်ဖြစ်ပါတယ်အတန်လွှင့်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျင်မီကော့ခ်နဲ့ဇူဘဲအတာရက်တို့ဖြစ်ကြပါတယ်ဒီမနေ့ VOA အစီအစဉ်တွေကိုလိုင်းတို32 49တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောတာရှင်မြန်မာပြည်သူပြည်သားအလုံးဘေးကင်းအန္တရာယ်ကင်းကြပါစေခင်ဗျာကျွန်တော်ကခင်မောင်စိုးမင်းပါ
Thank you.
This program has come to you from the Voice of America, Washington.